Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ့2024ခုနှစ်ဒီဇင်ဘာလ31ရက်အင်ကာနေမနက်ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီပထမနာရီဝက်ကိုလိုင်းထုံမီတာ2532/40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီးအစည်းအဝေးတစ်ခုလုံးကိုတော့လူထုရုပ်သံဂျူရုဆလောက်အပြင် VOA ရဲ့ website စာမျက်နှာ bami.voanews.com နဲ့လူမှုကွန်ရက် Facebook YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်ကျမအသိကြီးထိုက်ပါရှင
်။နေပီလျံခွဲတမုံရှိတဲ့လက်နက်တွေကိုအမေရိကန်ကယူကရိန်းကိုပို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ရုရှားရဲ့အဓိကမဟာမိတ်ဘာရှားအာဆတ်ကိုဖြုတ်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကကတိကဝတ်ပြုပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုကိုဖမ်းဆီးဖို့အတွက်ဗရန်ထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုရှောက်ထားလိုက်ပါတယ်။
ဒီမနေ့ခင်းနာဆင်ကြည့်ရှုရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်သမ္မတဟောင်းဂျင်မီကာတာအကြောင်းထုတ်နှုတ်တင်ပြမှာဖြစ်တယ်လို့နှစ်ကုန်အထူးအစီအစဉ်အဖြစ်ငွေမကုန်မဲစိတ်ချမ်းသာပျော်ရွှင်သည့်အကြောင်းတင်ပြထားတဲ့လူမှုရှုခင်းမြမပြိပခမှာတရုတ်ပါဝင်မှုနဲ့ရှေ့အလားလာအကြောင်းဆက်သွယ်မိမြန်ကန်အရက်ခတ်တတော်ထင်းချုံမှုအောက်ကမောင်တော်နေဆက်ကုံသွဲရေးအခြေအနေစီးပွားရေးအစီအစဉ်2024ခုနှစ်အတွင်းဂီတလောကထူးခြားဖြစ်စဉ်သက်တမ်းရောင်သတင်းလာတို့ပဲဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်တန်ကပြောပြပေးပါမယ်ရှင်
နှစ်ဘီလီယံကျော်ဒီနီတမိုးရှိတဲ့လက်နက်တွေကိုအမေရိကန်ကယူကရိန်းကိုပို့ပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောလိုက်ပါတယ်စစ်အတွင်းယူကရိန်းရဲ့အနေအထားပုံပြီးအောက်ကောက်လောင်းသူတပ်ပြတ်တာဝန်ရှိနေတဲ့အချိန်အတွင်းမနာမနေလှုပ်ဆောင်သွားပြန်လို့ဂျိုးဘိုင်ဒန်ကပြောပါတယ်ဒါ့အပြင်ပထမဝန်ကြီးဂျက်ဒက်ယဲလန်ကလည်းယူကရိန်းကိုစီးပွားရေးအကူအညီအမေရိကန်ဒေါ်လာ3.4 ဘီလီယံပေးမယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်။ပညာရေးကျန်းမာရေးဝန်ထမ်းတွေနဲ့အရေးပေါ်အတုံးပြန်ဆောင်ရွက်နေကြတဲ့ဝန်ထမ်းတွေအစိုးရဝန်ထမ်းတွေရဲ့လစာပေးဖို့လဲယူကရိန်းကဒီငွေတဲကပေးမှာဖြစ်ပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးညီနက်ရမှာအားကောင်းဆုံးအနေအထားရရှိနိုင်အောင်ဇန်နဝါရီ20ရက်နေ့ထရပ်တပ်ရတာဝေမယူမီအတွင်းတပ်ရဂျိုးဘိုင်ဒန်အစိုးရကဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်လို့ပြောပါတယ်။ထရမ့်ကယူကရိန်းနဲ့ရုရှားဆက်ဆက်ဖို့ပြောနေပြီးအဲ့ဒီလိုဆွေးနွေးပွဲရလကယူကရိန်းနာမည်ရလဖြစ်မှာကိုဥရောပမဟာမိတ်တွေကလည်းစိုးရိမ်နေကြတာပါ။ဘိုင်ဒန်အစိုးရတက်ထက်မှာယူကရိန်းလူကြိုးရေးအတွက်ကူညီတာအခုအကူအညီအပါအဝင်စုစုပေါင်းအမေရိကန်ဒေါ်လာ65ဘီလီယံကျော်နေပါပြီ။ရုရှားရဲ့အဓိကမဟာမိတ်ဘာရှားအာဆတ်ကိုဖျောက်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကကတိကဝတ်ပြုလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဟာဆီးရီးယားနိုင်ငံဒမတ်စကတ်မြို့ကိုရောက်ရှိနေပြီးဆီးရီးယားသဘုံကောင်းဆောင်တဲ့တနင်္လာနေ့ကတွေ့ဆုံမှာအခုလိုပြောခဲ့တာပါဆီးရီးယားကောင်းဆောင်အာမက်ဒ်အယ်ရှာရော့ဝန်ကြီးများနဲ့ယူကရိန်းကိုယ်စားလှယ်အဖွဲ့တို့အရေးကြီးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီက X လူမှုစာမျက်နှာမှာရေးပါတယ်ဘူလာတမ်ကကမ္ဘာစစ်တပ်ရဲ့အစီအစဉ် WFP ကတဆင့်ယူကရိန်းကိုဂျုံမုတ်တန်900ပို့မယ်လို့ယူကရိန်းသမ္မတကပြောပါတယ်ဆီးရီးယားပြည်သူ90ရာခိုင်နှုန်းကစီးရင်နေကြပြီးတဝက်လောက်ကထမင်းနောက်တနက်ဘဲကလာမယ်ဆိုတာမသိကြပါဘူးလို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားဟာအီရန်ရုရှားတို့နဲ့ဆက်ဆံရေးကနေအနောက်နိုင်ငံတွေနဲ့ပင်လယ်ကွေ့အာရပ်နိုင်ငံတွေနဲ့ဆက်ဆံရေးဘက်ကိုစတင်ပြောင်းလဲနေတာပါ။တနင်္လာနေ့မှာပဲအစိုးရအသစ်ကဘိုဘာဥက္ကဋ္ဌအဖြစ်မစ္စဆက်ဘရင်းကိုခန့်ထားလိုက်တာကြောင့်ခေါင်းဆောင်အယ်အာရှာအောက်မှာခေါင်းဆောင်မှုနေရာကိုရရှိတဲ့ဒုတိယအမျိုးသမီးဖြစ်လာပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုကိုဖမ်းဆီးဖို့အတွက်ဝရမ်းထုတ်ပေးဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကတရားရုံးကိုတနင်္လာနေ့ကရှောက်ထားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ကိုရဲတပ်ဖွဲ့စစ်တပ်နဲ့အစိမြင့်တာဝန်ရှိသူများဆက်ရအကြစ်ပြတ်ချစားမှုစုံစမ်းစစ်ဆေးရေးရုံး CIOHO တို့နဲ့ဖွဲ့စည်းထားပြီးဥဆောင်ဖွဲ့ CIOHO ကစိုးမျိုးအနောက်ပိုင်းခရိုင်တရားရုံးမှာရှောက်ထားတာကိုအတည်ပြုပါတယ်။အနာအလွဲသုံးစားပြုမှုနဲ့ပုံကမှုမြောင်းမြောက်တို့နဲ့ပတ်သက်ပြီးသမ္မတကိုသူတို့ကမေးမြန်းခြင်းကြပေမဲ့သမ္မတရုံးကလက်မခံတာကြောင့်အခုလိုဖမ်းဆီးမိတ်တောက်ခံတာဖြစ်ပါတယ်။သမ္မတရှေ့တွေယွန်ကက်ကွန်းကတော့ဖမ်းဆီးမိတ်တောက်ခံတာကမခိုင်လုံတဲ့ပြည်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရုံးအနေနဲ့ပုံကမှုမြောင်းမြောက်ကင်တွယ်ဖို့ဥပဒေကြောင်းအရလုပ်ပိုင်ခွင့်မရှိပါဘူးလို့ပြောပါတယ်။သူ့ရဲ့ကောင်းွက်လောက်ဟိုအဲ့ဒီတရားရုံးကိုပဲသူကတွင်းလိုက်ပါတယ်။သမ္မတမှာရာဇဝတ်ကြောင်းအရတရားစွဲဆိုခံရခြင်းကကင်းလွတ်ခွင့်ရှိပေမဲ့တဘုံထမှုဓမ္မမဟုတ်နိုင်ငံတော်ပုံကမှုအထီတော်ကင်းလွတ်ခွင့်ကပေးမထားပါဘူး အမျိုးသားလွတ်တော်ကဒီဇင်ဘာ14မှာတပ်ပရကိုဆွတ်ဆွဲပစ်ခဲ့ပြီးတပ်ပရရုံးရဲ့ကာချမဟာအခုခါမှာဖွဲ့စည်းပုံခုံရုံးပေါ်မူတည်နေပါတယ်
ဒီအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါမနက်သတင်းတွေကို VOE ရုပ်သံကဆက်လက်ညင်ညာနေပါတယ်။Mike Johnson ကိုအောက်လွတ်တော်ဥက္ကဋ္ဌဖြစ်ဆက်လက်ထားရှိဖို့ Trump ကထောက်ခံလိုက်ပါတယ်။ Mike Johnson ဟာလူကောင်းဖြစ်ပြီးအလုပ်ကျိုးစားတဲ့ဘာသာရေးသမားဖြစ်ပါတယ်လို့ Trump ကသူ့ရဲ့လူမှုစာမျက်နှာကိုရက်မှာတနင်္လာနေ့ကရေးလိုက်ပါတယ်။သူအမှန်တကိုလုံးမှာဖြစ်တယ်လို့ဆက်လက်အောင်းနိုင်မှာဖြစ်တယ်လို့ Louisiana ပြည်နယ် Republican မှာ Mike Johnson နဲ့ပတ်သက်ပြီး Trump ကပြောပါတယ်။ Mike Johnson ကိုလုံးဝအုပ်တော့ကျွန်တော်ထောက်ခံတယ်လို့ Trump ကဆိုပါတယ်။မကြခင်ကအစိုးရဘတ်ဂျက်ချထားပေးဖို့စဉ်းစားရမှာ Mike Johnson ရဲ့အဆိုပြုချက်ကို Trump ကနှစ်ကြိမ်တိုင်ကံကွက်ခဲ့ပြီးအစိုးရဝေချေးပိုင်ခွင့်မြင့်တင်ပေးဖို့တောင်းဆိုခဲ့တာကြောင့် Mike Johnson ရဲ့ဥက္ကဋ္ဌနေရာကမရေရာတော့တယ်လို့ဖြစ်ခဲ့တာပါ။တချို့က Mike Johnson ကိုဝေဖန်ဆန့်ကျင်လာကြချိန်မှာ Trump ကလည်းခံစိတ်နေခဲ့တာကြောင့်သူ့ရဲ့နိုင်ငံရေးအနေထားကပိုလို့မေးခွန်းထုတ်စရာဖြစ်ခဲ့ပါလေ။2025မှာအစိုးရရဲ့ငွေချေးပိုင်ခွင့်တတ်မှတ်ချက်ကိုမြင့်ပေးမယ်လို့ Mike Johnson က Trump ကိုကတိပေးခဲ့တယ်လို့လည်းပြောပါလေ။အခုလို Trump ကထောက်ခံလိုက်တဲ့အတွက် Mike Johnson ရဲ့အောက်လွှတ်တော်အတွက်အနေထားကပိုအားကောင်းလာပါလေ။ဇန်နဝါရီလ3ရက်နေ့မှာအောက်လွတ်တော်ဥက္ကဋ္ဌနေရာအတွက်မဲပေးကြမှာပါ။နိုင်ငံကငြိမ်းချမ်းရေးနဲ့လူခွင့်ရေးအတွက်အမေရိကန်တပ်ပရကာတာရဲ့ဆောင်ရွက်မှုတွေကိုကုလသမဂ္ဂတွေးမှုချုပ်ကချီးမွမ်းကုန်ပြုလိုက်ပါတယ်။ကွာလူးပူးအမေရိကန်တပ်ပရဂျမီကာတာရဲ့ငြိမ်းချမ်းရေးလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေကအပွေဖြစ်တည်တံ့ခိုင်မြဲပါလိမ့်မယ်လို့အန်တိုနီယိုဂူတရက်စ်ကထုတ်ပြန်ချက်မှာပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရဂျိလ်ဘိုင်ဒန်တို့ရဲ့သမ္မတဂျီမီကာတာပေါ်ဂုဏ်ပြုစကားကိုလည်းအင်ဂျီရောကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့ပါတယ်။ဂျီမီကာတာကိုမတွေ့ဘူးကြပေမဲ့အမေရိကန်ရဲ့ကဘာပေါ်ကပြည်သူစားမောင်းများစွာကလည်းသမ္မတကာတာပေါ်ခင်မင်စရာကောင်းတဲ့မိတ်ဆွေဖြစ်သဘောထားကြတာကတော့သမ္မတကာတာရဲ့ပြောစမှပြုလုပ်တဲ့အတိုင်းတည်းအလွန်ပုံကိုယ်ရည်အရည်အသွေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရတို့ကထုတ်ပြန်ချက်ပါပြောပါတယ်။အမေရိကန်နိုင်ငံရဲ့အရေးကြီးလာတဲ့အချိန်မှာတပ်ရကာတာဟာစိန်ခေါ်ချက်ပေးကိုရင်ဆိုင်ခဲ့ပြီးသူလုံနိုင်သည်မအရာရာကိုလုတ်ခတ်ခြင်းအဖြစ်အမေရိကန်ပြည်သူတွေရဲ့ဘဝတိုးတက်အောင်လုပ်ခဲ့ပါတယ်လို့အရွေးကောက်ခံတပ်ရထရမ့်ကလည်းသူ့ရဲ့ Truth Social လူမှုစာမျက်နှာမှာရေးပါတယ်မြန်မာစစ်ကောင်စီနဲ့ရောအာရခတ်တပ်တော် AA နဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ပမောက္ခယူနစ်ဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ဂျပြအစိုးရကတနင်္လာနေ့မှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနယ်စပ်281ကီလိုမီတာရှိပြီးနယ်စပ်တစ်ခုလုံးကိုအာရခတပ်တော်ကထိမ့်ချုပ်ထားနိုင်တယ်ပါတဖက်မှာတော့တိုင်းပြည်ကိုမြန်မာစစ်ကောင်စီကတာဝန်ယူထားဆဲရှိနေပါသေးတယ်လို့ပြည်ထောင်စုဝန်ကြီးဌာနအကြံပေးအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးဂျဟန်ဂါအလမ်ချောင်းဒရီကဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ခီးမှာတရင်လောက်တွေကိုပြောခဲ့ကြောင်း Telegraph အင်ဂျင်သတင်းကဆိုပါတယ်ဒါကြောင့်နယ်စပ်အခြေအနေနဲ့ပတ်သက်လို့နှစ်ဖက်လုံးနဲ့ဘင်္ဂလားဒေ့ရှ်ကထိတွေ့မှုရှိပါတယ်လို့သူကပြောပါတယ်ဘင်္ဂလားဒေ့ရှ်တုံ့ပြန်ရေးတပ်ဖွဲ့တွေဟာရှေ့တန်းမှာသတိကြီးကြီးထားဆောင်ရွက်နေပြီးအခုထိတော့ပြဿနာမတက်သေးပါဘူးလို့လည်းဆိုပါတယ်။ဒါပေမဲ့နေဆက်မှာအခါအားလျော်စွာပြစ်ခတ်တာတွေရှိနေပြီးအမြောက်ဆန်တွေလည်းကျလာတာတွေရှိနေတယ်လို့ချောင်းကြီးကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်နတ်မြစ်ထဲမှာငါးဖက်တာအခုချိန်မှာစိတ်မချဘူးလို့လည်းချောင်းကြီးကဆိုပါတယ်။နေဆက်မှာဘင်္ဂလားဒေ့ရှ်ကနောက်ထပ်တပ်တွေတိုးချထားတယ်ဆိုတဲ့မီဒီယာသတင်းတွေထွက်လာပြီးတဲ့နောက်ချောင်းကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ထိတ်တဲရောက်တဲ့နေ့ကိုဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့နှစ်ချုပ်အစီအစဉ်တွေနဲ့သတင်းဆောင်မတွေကိုတင်ပြပါမယ်ရင်းဆုံးတော့အမေရိကန်သမ္မတဟောင်းဂျီမီကာတာအကြောင်းပါရှင်အမေရိကန်သမ္မတဟောင်းဂျီမီကာတာဟာအသက်တရာမှာကွယ်လွန်ခဲ့ပါပြီသမ္မတတက်တန်အဖေကမ္ဘာ့ကျန်းမာရေးနဲ့ဒီမိုကရေစီရေးချိုးဖောက်မြင့်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်သမ္မတကာတာအကြောင်းကိန်းဖာရာဗောကတင်ပြထားပါတယ်ကိုငိမ့်ချန်းကပြောပြထားပါတယ်ရှင်
1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာသမ္မတကျန်းသစ္စာကျင်းဆိုတဲ့အချိန်တုန်းကဂျီမီကာတာကရွေးကောက်ခဲ့တဲ့လူတွေလိုပဲကောင်းတဲ့အစိုးရမျိုးဖြစ်စေရမယ်လို့ကတိပေးခဲ့ပါတယ
် There can be no nobler nor more ambitious task for America to undertake on this day of a new beginning than to help shape a just and peaceful world.
သူတမရတတန်းကတစ်ချိန်ပဲဖြစ်ခဲ့ပေမဲ့သူဦးဆောင်တဲ့ကာတာစင်တာကနေငြိမ်းချမ်းရေးယောဂတိုက်ဖြတ်ရေးနဲ့မျှော်လင့်ချက်တည်ဆောက်ရေးတို့ကိုလှုပ်ဆောင်ခဲ့တာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုလည်းရခဲ့သူပါ
Alloc upon the Carter Center.
Carter Center ရဲ့အလုပ်တွေကိုကျွန်တော်တမရဖြစ်တုန်းကလှုပ်ဖို့ကြိုးပမ်းခဲ့တာတွေအဖြစ်မှတ်ယူပါတယ်
။1924ခုနှစ်ဂျော်ဂျီယာပြည်နယ်ပလိန်းမြို့မှာသူ့ကိုမွေးပါတယ်။1946ခုနှစ်မှာအမေရိကန်ရေတပ်အကယ်ဒမီကနေဘွဲ့ရခဲ့တာဖြစ်ပြီး1953ခုနှစ်သူ့မိသားစုလဲလုပ်ငန်းတွေစီမပြောင်းခင်အချိန်အထိရင်းငုတ်သင်္ဘောအရာရှိအဖြစ်ဟူထမ်းခဲ့ပါတယ်။1953ခုနှစ်မှာတော့သူ့ဖခင်ကွယ်လွန်ခဲ့တဲ့အတွက်မိသားစုလဲလုပ်ငန်းစီပြန်ခဲ့ပါတယ်။1960ပြည့်နှစ်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေကစပြီးသမရဟောင်းကာတာဟာနိုင်ငံရေးမှာပါဝင်ခဲ့တာပါ1980ခုနှစ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်မထမ်းဆောင်ခင်မှာပြည်နယ်အမတ်အဖြစ်လဲနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ပါတယ
် I say to you quite frankly that the time for racial discrimination is over
သမရဟောင်းကာတာဟာ1980ခုနှစ်မှာမထေမရှားတောင်ပိုင်းပြည်နယ်အုပ်ချုပ်ရေးမှူးဘဝကနေ1986ခုနှစ်မှာရွေးကောက်ပွဲအနိုင်ရတဲ့သမရလောင်းဖြစ်လာခဲ့ပြီးတော့ Republican Party ဘက်ကသမရလောင်း Jared Ford ကိုကပ်ပြီးအနိုင်ရခဲ့တာပါ1989ခုနှစ်မှာတော့ Camp David သဘောတူညီချက်နဲ့ Egypt နဲ့ Israel အကြားငြိမ်းချမ်းရေးဆေးစပ်ညှိနှိုင်းပေးနိုင်ခဲ့ပြီးဒါဟာသမရကာတာရဲ့သမရသက်တမ်းမှာအောင်မြင်ဆုံးလှုပ်ဆောင်ချက်ဖြစ်ပါတယ
် There have been four wars between
ကျွန်တော်တမရဖြစ်လာချိန်တုန်းကအာရတ်တွေနဲ့အစ္စရေးတွေအကြား25နှစ်အတွင်းစစ်ပွဲလေးကြိမ်ဖြစ်ပြပါပြီဆိုဗီယက်ထောက်ခံမှုနဲ့အီဂျစ်ကခေါင်းဆောင်ပြီးတိုက်တာပါသူတို့တွေကပဲအစ္စရေးကိုစစ်ရေးအရစိန်ခေါ်နိုင်တဲ့အတိုင်းပြည်တွေဖြစ်ပါတယ
်တမရဟောင်းကာတာဟာပနမတူးမြောင်းကိုပနမနိုင်ငံကိုပြန်ပေးတဲ့စာချုပ်ကိုညှိနှိုင်းချုပ်ဆိုပေးခဲ့ပြီးတရုတ်ပြည်သူတမရနိုင်ငံနဲ့လည်းတန်တမန်ဆက်ဆံရေးအပြည့်အဝထူထောင်ခဲ့သူပါဒါပေမဲ့လည်း1989ခုနှစ်အီရန်နိုင်ငံမှာဖြစ်ခဲ့တဲ့အစ္စလာမစ်တော်လှန်ရေးကသူ့သမ္မတသက်တမ်းကိုပြောင်းလဲစေခဲ့ပါတယ်။ရှီးယိုက်ဘာသာရေးခေါင်းဆောင်ဦးဆောင်တဲ့ဆန္ဒပြမှုတွေကြောင့်အမေရိကန်ထောက်ခံပေးထားတဲ့ရှားဘုရင်တိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်။တီဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုစစ်သွေးကြွတွေကဝင်ရောက်စီးနင်းခဲ့ပြီးအမေရိကန်66ဦးကိုတရားခံအဖြစ်ဖမ်းဆီးခဲ့ပါတယ်။နိုဝင်ဘာလနှောင်းပိုင်းမှာတရားခံ73ဦးကိုဂဏ္ဍဦးပြန်လွှတ်ပေးခဲ့ပါတယ်။1980ခုနှစ်ဧပြီလအတွင်းသမရကာတာကကြံရှိတဲ့တရားခံတွေကိုကယ်တင်ဖို့စစ်စင်ရေးတစ်ခုကိုခွင့်ပြုပေးခဲ့ပေမဲ့လည်းအဲ့ဒီဟာကမအောင်မြင်ပဲစစ်သား၈ဦးသေဆုံးခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်းကာတာဟာပြည်တွင်းကစိန်ခေါ်မှုတွေဖြစ်တဲ့ငွေကြေးဖောင်းပွားမှုအလုပ်လက်မဲ့နှုန်းမြင့်တက်တာတွေနဲ့ရင်ဆိုင်ခဲ့ရပြီး1980ခုနှစ်မှာ Republican Party ကရော်နယ်ရေဂင်ကိုရှုံးနိမ့်ခဲ့ပါတယ်။1980ခုနှစ်ဇန်နဝါရီလ20ရက်နေ့သမရရေဂင်ကျန်းသစ္စာချိန်ဆိုတဲ့နေ့မှာပဲအီရန်ကကျန်းရှိတဲ့အမေရိကန်တရားခံတွေကိုလွှတ်ပေးခဲ့ပါတယ်။ရွေးကောက်ပွဲရှုံးနိမ့်နာရောစိတ်ဖိစီးမှုတွေနဲ့ပါသမရဟောင်းကာတာဟာသူ့သမရစာကြည့်လိုက်ရှိရာပလိန်းမြို့စီကိုပြန်ခဲ့ပါတယ
်။
ကျွန်တော်ကအတ္လန်တာမြို့ကအဆောက်အုံကောင်းကောင်းတစ်ခုမှာရုံးခန်းလေးတစ်ခုပဲရှိဖို့တည်တည်လေးပဲမျှော်လင့်ခဲ့တာပါ
။ကာတာစင်တာဟာကမ္ဘာတစ်လွှားအချိုးအမြတ်မယူတဲ့အဖွဲ့အဖြစ်ထင်ရှားလာပြီးကမ္ဘာတလွားရွေးကောက်ပွဲတရာကျော်ကိုစောင့်ကြည့်ပေးခဲ့သလို1994ခုနှစ်မြောက်ကိုရီးယားနျူကလ িয়ার ထိတ်တိုက်ရင်ဆိုင်မှုမှာလည်းဂျာဝင်ဖြည့်ရှင်းပေးခဲ့သလိုယူဂန်ဒါနဲ့ဆူဒန်နိုင်ငံအကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ကြိုးပမ်းပေးခဲ့ပါတယ်မြန်မာနိုင်ငံအတွက်လည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ပြည်ပခန့်ဖြည့်ရှင်းရေးတို့ကိုရှေးရှုဆောင်ရွက်ပေးခဲ့ပါတယ်တမရဟောင်းကာတာဟာမြန်မာနိုင်ငံဒီမိုကရေစီရေးပါဝင်ကူညီခဲ့တဲ့ကမ္ဘာအနှံ့ကနိုင်ငံခေါင်းဆောင်တွေနဲ့အထင်ကရဩဇာကြီးသူတွေပါဝင်တဲ့ The Elders အဖွဲ့မှလည်းပါဝင်သူတဦးဖြစ်ပါတယ်2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေအရက်ဖတ်အဖွဲ့အစည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှလည်းသမရကာတာရဲ့ကာတာစင်တာဟာလေးလာဆောင်ကြည့်သူအဖြစ်ပါဝင်ခဲ့ပါတယ်ဆင်းရဲတဲ့ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုမြင့်တင်ပေးပြီးယောဂတိုက်ဖြတ်ရေးတွေကိုပါကာတာစင်တာကလှုပ်ဆောင်ခဲ့တာပါဂီနီဝမ်းယောဂကိုတိုက်ဖြတ်ဖို့ကကာတာစင်တာရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ
် There's only been one disease in the history of
လူသားသမိုင်းသက်တမ်းတစ်လျှောက်အပြီးတိုင်တိုက်ဖြတ်နိုင်ခဲ့တဲ့ယောဂကတော့ကြောက်ယောဂပဲဖြစ်ပါတယ်လွန်ခဲ့တဲ့နှစ်30ကလုပ်နိုင်ခဲ့တာပါဂီနီဝမ်းယောဂကကမ္ဘာမြေပေါ်ကနေနောက်ထပ်တိုက်ဖြတ်နိုင်မဲ့ယောဂဖြစ်ပါတယ
်အခုလိုလူသားအချိုးပြုတွေဆောင်ရွက်တာကြောင့်တမရဟောင်းကာတာကို2002ခုနှစ်မှာနော်ဝေးနိုင်ငံအော့စလိုမြို့မှာ Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်
When I won the Nobel Peace Prize, for instance, it was because
Kata Sinda ga longan ni chang chano Nobel nyin nyain su ya ga da ba nyin nyain yin ne lu khwin yi apo che khan pi tamai amwe chan ga da phit da chang chano ga lo apyi wa chin nat ba de bedu ga ma chin nat phe shi mle bya
atat 60 jaw thi tat tat jaw jaw shi ga de tamara haung kata ha 2015 khu ne ma ong naw cancer yoga go khan sa ga ya bi jaw phyat nai ga ba de da ba me le naw so mai hnit twei ma ro chan ma yi chu ywin la da chang ဘဲမမသွားတော့ပဲသူဇာတိပလိမြို့မှာပဲနေထိုင်ခဲ့ပါတယ်ဇနီးဖြစ်သူရိုဇလင်းကွယ်လွန်ခဲ့တဲ့2023နိုဝင်ဘာဇာပနအခမ်းအနားတွေမှာမှလူမြင်ကွင်းကိုနောက်ဆုံးအချိန်ပြန်ထွက်ခဲ့တာပါ2019ခုနှစ်ကသူ့ရဲ့နောက်ဆုံး VOA နဲ့အင်တာဗျူးမှာတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်ကိုအခုလိုပြောခဲ့ပါတယ
် I would like to see the United States in the future strive
အနာဂတ်ကမ္ဘာညဉ့်ညံရေးလူခွင့်ရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတာဝန်ကြီးများမှုတွေမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာနံပါတ်1ချန်ပီယံဦးဆောင်သူအဖြစ်မြင်ကြပါတယ်။နောက်ပြီးလူတိုင်းကိုဒန်းတူညီတူဆက်ဆံဖို့ပါ။ကျွန်တော်တို့အဲ့လိုသာလုပ်နိုင်မယ်ဆိုရင်ကျွန်တော်ချစ်တဲ့တိုင်းပြည်ဟာတကယ့်စူပါပါဝါရှိတဲ့တိုင်းပြည်ဖြစ်လာမှာပါ
။အမေရိကန်သမ္မတဖြစ်ဘူးသူတွေထဲမှာသမ္မတဟောင်းကာတာဟာတက်တန်းအရှိဆုံးဖြစ်ပြီးတော့သူဇနီးရော့ဇလင်းနဲ့အိမ်တော်သက်ကလည်းသမ္မတနဲ့သမ္မတကတော်တွေထဲမှာတက်တန်းအရှိဆုံးဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချက်ပါရှင်အခုတော့လူမှုရှုခင်အစီအစဉ်မှာပျော်ရွှင်ခြင်းကိုငွေပေးဝယ်လို့မရဘူးဆိုတာတကယ်မှန်ပါသလားစိတ်ချမ်းသာပျော်ရွှင်အောင်ဘာတွေလုပ်နိုင်ပါသလဲမဆုမြတ်မွန်ကလူမှုရှုခင်အစီအစဉ်မှာအထူးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင
်စိတ်ချမ်းသာတယ်စိတ်ပျော်ရွှင်တယ်ဆိုတဲ့အပေါ်မှာဒီတစ်ယောက်နဲ့တစ်ယောက်အိဗယ်ဖွင့်ကြဖို့တူကြမှာမဟုတ်ပါဘူးဒါပေမဲ့လည်းလူတိုင်းပျော်ခြင်းစိတ်ချမ်းသာခြင်းကြောင့်မှာတော့သိကြပါတယ်ငွေကြေးပြည့်စုံမှပျော်နိုင်တာလို့ဆိုသူတွေလည်းရှိနေတော့ငွေကုန်မခံပဲစိတ်ချမ်းသာအောင်လုပ်လို့ရတဲ့နည်းလမ်းတွေရှိပါသလားဗြိတိန်နိုင်ငံကဒီအထွေထွေယောဂကုသရာဝန်လည်းဖြစ်စိတ်ချမ်းသာရဲ့အတွက်ကိုဒီအမှုအကျင့်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထောင်းကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန္ဒလိုင်းနဲ့မေးကြည့်ထားပါရစေ
စိတ်ပျော်ရွှင်နေဆိုတာကလူတစ်ယောက်မှတစ်ခုခုကိုပူပန်နေတာမျိုးမရှိဘူးသူ့မှာတနေ့တနေ့စားလို့ဝင်တယ်အိတ်လို့ပြောတယ်လုံနေရတဲ့ကိုအခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာကျေနပ်နေတယ်အဲ့ဒါဟာစိတ်ပျော်ရွှင်မှုပေါ့နော်ဒီစိတ်ပျော်ရွှင်မှုကကြားရတာရှင်းရှင်းလေးလို့ရှိတယ်ဒါပေမဲ့တကယ်တမ်းကအဲ့ဒီလိုလေးကိုယ့်ရဲ့အခုဖြစ်တည်နေတဲ့အချိန်လေးအတွင်းမှာစိတ်ချမ်းသာနေဖို့တစ်ခုခုကိုလှမ်းပြီးတော့ပူပင်မနေဖို့တော်တော်လေးကိုခက်ပါတယ်ဟုတ်ဒါကြောင့်ဒီစိတ်ပျော်ရွှင်မှုကိုရဖို့ဆိုတာကလူတွေထင်တာကသူ့အလိုလိုဖြစ်သွားတယ်ပေါ့နော်အမှန်တော့သူ့အလိုလိုဖြစ်တဲ့အရာမဟုတ်ကိုယ့်ဘက်ကကြိုးစားယူရပါတယ်ကိုယ့်ဘက်ကလေ့ကျင့်ယူရပါတယ
်ဆီယာမကဒီစိတ်ကျန်းမာရေးအတွက်ပေါ့နော်ဒီအမှုအခြေအနေကိုပြောင်းလဲပြစ်တဲ့ဒီ CBD ဆိုတဲ့ကုထုံးမှကျွမ်းကျင်သူတယောက်ဖြစ်ပါတယ်ဆိုတော့ခုနဆုံးကပြောသလိုပဲဒီစိတ်ကျန်းသာမှုဒီစိတ်ပျော်ရွှင်မှုရဖို့အတွက်ပေါ့နော်ဒီစိတ်နေစိတ်ထားနဲ့ဟိုဆက်ဆက်နေတယ်ဆိုတဲ့အကြောင်းအရာကိုလည်းနည်းနည်းလေးရှင်းပြပါရှင
့်စိတ်ကုလုံးနေတယ်မှာကျွန်မသုံးတာနှစ်ခုရှိတာပေါ့နော်တစ်ခုကတော့ CBD လို့ခေါ်တယ် CBD ကcognitive behavioral therapy ဆိုတော့ cognitive ဆိုတာကစိတ်ကစဉ်းစားတာပေါ့ behavioral ဆိုတာကကိုယ်ကလုပ်တာပေါ့အဲ့တော့ကိုယ်ကစိတ်ကစဉ်းစားတာနဲ့လူကလုပ်တာနဲ့နှစ်ခုကြားထဲမှာဘယ်ဟာကိုပြင်လို့ရလဲဘယ်ဟာကိုပြင်ရတယ်ဘယ်ဟာကိုပြင်ရမှဆိုတာမျိုးမရှိဘူးစိတ်ကစဉ်းစားတာကိုပြင်ရမလားကိုယ်ကလည်းလုပ်တာကိုပြင်ရမလားအဲ့ဒါကိုသင်ပေးတဲ့ဟာက CBT ပေါ့နော်နောက်တစ်ခုကတော့ mindfulness ဆိုခေါ်တယ် mindfulness ဆိုတာကမြန်မာလိုပြန်ရင်တော့ပြစ်စုံပံကိုအာရုံစိုက်ပြီးတော့ကျေနပ်တာပေါ့နော်အဲ့ဒါကလည်းကိုယ်အတွက်စိတ်ချမ်းသာဖို့အတွက်ကိုယ်စိတ်ပျော်ဖို့အတွက်အသုံးကြတာပေါ့ကျမကဒီနှစ်ခုကိုလူလာတွေကိုဘယ်လိုသုံးခိုင်းလဲဆိုတော့ mindfulness ကကြတော့ကိုကလက်ရှိအခြေအနေကလေးကိုပဲအာရုံစိုက်ပြီးတော့လက်ရှိအခြေအနေကလေးကိုပျော်နေတာဆိုတဲ့ကကြတော့လက်ရှိအခြေအနေကနည်းနည်းပျော်စရာကောင်းဖို့လိုတာပေါ့နည်းနည်းမှပျော်စရာမကောင်းတဲ့အချိန်တခုမှ mindfulness လုပ်ပြီးတော့ပျော်အောင်လုပ်ရမယ်ဆိုတော့ခက်တာပေါ့အဲ့တော့ပျော်စရာကောင်းတဲ့အချိန်ဆိုလို့ရှိရင် mindfulness ကြီးလုပ်ကြည့်လို့ရတယ်ပျော်စရာမဟုတ်လို့ပုံမှန်အချိန်ဆိုရင်တော့ mindfulness ကြီးလုပ်ကြည့်လို့ရတယ်တခုခုကိုကိုကစိတ်ဆင်းရဲနေတယ်စိတ်ညစ်နေတယ်ဆိုလို့ရှိရင်ကြတော့ဒီ cognitive behavioral therapy လို့မျိုးကိုစိတ်နဲ့ကိုရဲ့အမှုအရာကိုရဲ့တုံ့ပြန်မှုကိုဘယ်လိုပြင်ရမလဲဆိုတာလေးကိုသုံးကြည့်လို့ရတယ်ပေါ့နော
်အဲ့လိုပြောလို့တစ်ဆက်တည်းမေးချင်တာကဒီနေ့လက်ရှိပေါ့နော်ဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာတစ်ပတ်မှာရှိရင်အခြေအနေတော်တော်များများကဒီစိတ်ညစ်စရာတွေစိတ်ပူပန်စရာတွေများနေတယ်လို့ပြောရင်မမှားဘူးပေါ့လေဆိုတော့အဲ့လိုအခြေအနေတွေကြားမှာတကယ်ပဲခုနပြောသလိုကိုရဲ့စိတ်ကိုဒီပျော်အောင်လုပ်နိုင်ဖို့အတွက်ကရောလွယ်နိုင်ပါမှာရှင့်
ကိုလုံးလို့ရတာလွယ်လွယ်လေးတွေရှိတယ်အလုတ်ဆိုလဲအလုတ်ကလေးကိုတစ်ခုအာယုံဆိုင်တယ်အစားဆိုလဲအစားကိုအာယုံဆိုင်တယ်တခြင်းနားထောင်လဲဆိုတခြင်းကိုအာယုံဆိုင်တယ် အဲ့လိုမျိုးစတိုက်လုပ်သွားလို့ရှင်ဘုံနောက်ကတော်တော်လေးကြီးပြီးတော့အများအားပျော်လာတတ်တယ်။တခုခုကြိုကြိုကြီးပူရတာနေရသွားတယ်။တကယ်တမ်းကအလုပ်တွေအများကြီးတပြိုင်တည်းလုပ်နိုင်နေဆိုတဲ့လူကတကယ်မရှိဘူး။ဒါသိပ္ပံပညာနဲ့စံထားတာအလုပ်တွေအားလုံးကိုတပြိုင်တည်းလုပ်တယ်ဆိုတဲ့လူတွေကအမှန်တော့အုံနောက်ထဲမှာဒီအလုပ်ကိုလုပ်နေတဲ့အချိန်မှာဟိုဘက်အလုပ်ကိုလုပ်နေတဲ့အုံနောက်ကိုရပ်ပစ်လိုက်ရတယ်။အဲ့ဒီခါကျတော့အုံနောက်ကဟိုဘက်နဲ့ဒီဘက်နဲ့ခုံပါများလာလို့ရှိရင်အမှားများနိုင်တာပဲ။အဲ့လိုအမှားများမှဆိုတဲ့အခါကျတော့လူကပူလာတယ်။အဲ့လိုမျိုးတွေမရှိအောင်ဆိုလို့ရှိရင်အလုပ်ကလေးကိုတစ်ခုနဲ့တစ်ခုသေးချာအကန့်လေးတွေခွဲပြီးလုပ်။တကယ်ပဲပြဿနာတစ်ခုခုတက်လာခဲ့ပြီးဆိုလို့ရှိရင်ဒီ CBT နီးကိုတုံ့ကြည့်လို့ရ။ CBT နီးရပါလဲဆိုတဲ့အခါကျတော့အစ်င့်နိုင်အစ်င့်နိုင်မှာတွေးတွေးကြည့်ပြီးတော့ရှင်းလိုက်လို့ရ။ကိုကိုကိုဘယ်နေရာရောက်နေလဲဆိုတာသတိရဖို့လို့။ငါတွေးနေတာတွေကအလွန်ကြုံဖြစ်နေပြီလား။အဲ့ဒါဆိုလို့ရှိရင်ငါတွေးနေတာမှန်လား။ငါတွေးနေတာမှန်တယ်ဆိုတဲ့အကြောင်းရဲ့သက်တည်ပြချက်ကပါရှိလို့လဲ။ငါတွေးတယ်လို့မဟုတ်တဲ့တခြားတွေးနေရောရှိသေးလားဘယ်လိုနည်းနဲ့တွေးလို့ရှိရင်ပို့ပြီးတော့အကောင်ဖြစ်မလဲဒီလိုအစိုးရမတွေးပဲနဲ့နောက်တစ်ခုကတော့ငါအခုခံစားနေရတဲ့အရာကရင်မို့တကယ်ဖြစ်နေလို့ခံစားနေရလားငါဘက်ကငါတွေးပြီးခံစားနေရလားနောက်ကိုတစ်ခုခုလုံနေပြီဆိုလို့ရှိရင်ဥပမာကိုကထူပူလာပြီးတော့ဟာခေါင်းနေရလဲပူလက်တွေရလဲချွေးစည်းတွေပြန်ဒါမျိုးတွေဖြစ်နေပြီဆိုရင်ငါဘာဖြစ်လို့ဖြစ်တာလဲဒီလိုဖြစ်နေတဲ့အချိန်မှာငါဘာကိုတွေးလိုက်လို့ဖြစ်သွားတာလဲအခုဖြစ်နေတာကိုငါဘယ်လိုရလို့ရလဲ။နောက်သူ့နောက်ကဖြစ်လာတဲ့နောက်ဆက်တွဲကိုလည်းဒီလိုပဲအခုဖြစ်နေတာကတော့ဖြစ်သွားပြီ။ဒီနေရာမှာငါဘာရလို့ရလဲ။ချိန်တိုင်းချိန်တိုင်းမှာတွေးပြီးတော့ရသွားလို့ရတယ်နော်။ဒါတွေကတော့ဒီစိတ်ပညာကုလုံးနေကိုတနေ့တည်းမှာထည့်သုံးတာလေးပေါ့။ဒါမျိုးလေးတွေနေတိုင်းလေ့ကျင့်သွားလို့ရှိရင်စိတ်ကကြည်တယ်။ပျော်စရာလေးတွေကိုကကိုဖန်တီးတာပေါ့။ပျော်စရာလေးတွေကိုဖန်တီးဖို့ဆိုရင်တခါလေးကျရင်ပျော်စရာတော်တော်ရှန်းကားတယ်ဆိုတဲ့ခါကျတော့ဖြစ်ခဲ့မှုတွေပျော်စရာလေးတွေကိုပြန်စဉ်းစားလို့ရတယ်။အုံနောက်ကတစ်ခုတစ်ခုကိုမှတ်မိလို့ရှိရင်အနည်းဆုံး3လောက်ကြာ။အဲ့လိုမျိုးဆိုတော့အနည်းဆုံးတော့3လတကာလောက်ကိုပျော်စရာလေးတစ်ခုခုဖန်တီးပေးပါ။အခုချိန်လိုမျိုးဆိုရင်ဟိုခရစ်စမတ်ဆိုပြီးထွန်းလာတာတပတ်ရှိမှာပေါ့နော်။အဲ့လိုမျိုးလေးဆိုလို့ရှိရင်သွားကြည့်လိုက်လမ်းလျှောက်လိုက်မိနစ်20နာရီဘယ်လောက်ဒါလေးသွားကြည့်လိုက်လို့ကိုယ့်ဘဝကြီးမှာဘယ်လောက်မှတခြားဟာတွေရွရောမသွားလောက်ပါဘူး။လမ်းလျှောက်လိုက်တဲ့အတွက်ဒီလမ်းလျှောက်တာရဲ့အန်ဒိုဖင်တွေရရတယ်။လေကောင်းလေသန့်ညင်မဆောက်တယ်ဆိုပို့ပြောတော့ကောင်းပြီတယ်။အဲ့ဒီသွားကြည့်လိုက်တဲ့အချိန်မှာလည်းတခြားဟာတွေစဉ်းစားမနေပဲနဲ့အာမီရထွန်းတာလှလိုက်တာပေါ့နော်ဘယ်လိုများလုပ်ထားတာလည်းမသိဘူးပေါ့။ဟောဘယ်သူပေါ်ပြလာရင်ကောင်းလည်းမသိဘူးပေါ့။အဲ့ဒါမျိုးလေးဒါကိုပဲအာရုံစိုက်ပြီးစဉ်းစားနေ။စိတ်ထဲမှာလည်းအော်ငါဒါလေးကိုကြိုက်လိုက်တာပေါ့လူမျိုးကိုကြိုက်တာလေးတွေကိုကိုအောင်နောက်ကိုကိုကတကူပြောတာ။အဲ့လိုမျိုးဆိုရင်ကိုစိတ်ညစ်လာတဲ့အချိန်ကျရင်အဲ့ဒါကိုကိုပြန်ခုံလို့ရတယ်။အုံနောက်ကတကယ်တမ်းကတိတ်ပြီးတော့မပါနဲ့ဘူး။ကိုကပြောတဲ့ဟာတခုကိုပြန်ခေါ်လိုက်ရင် तू ကပြောရမယ်လို့ထင်သွားတယ်။ကိုကကြောက်ရတဲ့ဟာတခုကိုပြန်ခေါ်လိုက်ရင် तू ကကြောက်ရတယ်လို့ထင်တယ်။အဲ့တော့ CBT မှာနောက်ထပ်သုံးတာတခုကပါလဲဆိုတော့တခုခုကကိုကအရန်ကြောက်လန့်လာတဲ့အချိန်ဆိုလို့ရှိရင်ထုတ်သုံးလို့ရတဲ့အပျော်လေးတွေရှားထားပုံပေါ့။အဲ့လိုမျိုးလေးပြန်စဉ်းစားလိုက်လို့ရှိရင်ဘုံနောက်ကရုပ်တရက်ပြန်ကြံကြွားပါ။အဲ့လိုမျိုးလေးတော့လို့ရတာပေါ့။နောက်တစ်ခုကတော့ကိုနေတိုင်းလုပ်တဲ့ဟာတွေပေါ့။ဟင်းချက်တာလား။ဟင်းချက်တာဟင်းချက်တဲ့အချိန်မှာပြောအောင်နေ။တပင်းဆိုင်တလားတပင်းဆိုင်တန်တပင်းဆိုင်ပြောအောင်နေအဲဆိုအန်ဒိုဖင်တွေထွက်တယ်။နောက်အကောင်လေးတွေရှင်အကောင်လေးတွေအမွေကိုတတ်လို့ရှင်အောက်ဆီတိုဆင်ရတယ်။အဲ့ဒါလည်းအရန်စိတ်ချမ်းသာဖို့ကောင်းတယ်။အဲ့လိုမျိုးလေးပေါ့နော်။ကိုပြောအောင်ဗာဒီလုပ်လို့ရတယ်ဆိုတော့လွယ်လွယ်လေးနဲ့လုပ်လို့ရတာတွေရှိပါတယ်။ကိုဘက်ကအာယုံလေးစိုက်ပြီးလုပ်ဖို့ပဲလိုတာ။
ဆိုတော့ဆရာမခုနပြောပြခဲ့သလိုဆိုရင်တော့အားလုံးကဒါကိုယ့်ရဲ့စိတ်နဲ့ပေါ့နော်ကိုယ့်ရဲ့စိတ်ကိုပြုပြင်ပြီးတော့မှဒါစိတ်ကိုချမ်းသာအောင်လို့တည်တင်ကပဲဖြစ်ဖြစ်ပြောင်းလဲလိုက်တဲ့သဘောပေါ့လေ။ဆိုတော့တကယ်တမ်းမှာဟိုစိတ်ပင်ပန်းမှုရဲ့အရန်များနေတဲ့အချိန်စိတ်ညစ်စရာရဲ့အရန်ပတ်လဲဝိုင်းပြီးကြုံနေတဲ့အချိန်မှာခုနပြောသလိုပေါ့နော်ဒါအပြုသဘောဘက်ကနေပြီးတော့တွေးပြီးတော့မြင်ကြည့်ပြီးတော့မှဒီစိတ်ပျော်အောင်လုပ်နိုင်ဖို့ဆိုတာကရောတကယ်လက်တွေ့မှာလဲလွယ်ပါမလားဆရာမဟိုကိုယ့်ရဲ့အတွေ့အကြုံရရောဘယ်လိုမျိုးအကြံပေးနိုင်လဲရှင
်မလွယ်တာကတော့မလွယ်ပါဘူးဒါပေမဲ့ကိုယ်ကကြည့်နေလို့ရပါတယ်အဲ့လိုမျိုးဒုက္ခတွေပတ်လဲဝိုင်းနေတဲ့အချိန်ဆိုလဲပြန်စဉ်းစားကြည့်ကြည့်ရပေါ့နော်ငါဒီလိုမျိုးဒုက္ခတွေပတ်လဲဝိုင်းခဲ့ဘူးတဲ့အချိန်ရင်တော့ဖြစ်ဘူးလားဖြစ်ဖူးတယ်ဆိုရင်အဲ့ဒီဖြစ်ဖူးတဲ့အချိန်ကငါဘာလုပ်ဘူးလဲအဲ့ဒီတော့ငါထွက်လာနိုင်တာပဲပေါ့နော်အဲ့လိုထွက်လာနိုင်အောင်ငါဘာလုပ်ခဲ့လဲဘသူစီရအကူညီတောင်းဘူးလဲဘာတွေလုပ်ခဲ့ဘူးလဲဟုတ်တယ်အခုဖြစ်နေတဲ့ဒုက္ခအရင်ဖြစ်နေတဲ့ဒုက္ခတည်းနည်းနည်းပို့ပြီးတော့များအများဒါပေမဲ့အဲ့လိုမျိုးကိုယ့်ဘက်ကအောင်မြင်ခဲ့တာလေးတွေကိုပြန်ခေါ်ကြည့်အမြဲတမ်းထွက်ပေါက်တစ်ခုကရှိတာပါပဲအဲ့ဒီထွက်ပေါက်တစ်ခုကိုကိုယ်ကတေချာလေးလိုက်စဉ်းစားဖို့လို့ထွက်ပေါက်ဆိုတာကလေကိုယ်ကောင်းနေမှာထားထားတဲ့ဥတီချက်ပုံမူတည်တာပေါ့ဒါရမှပြောမယ်ဆိုရဲလူဒါရမှငါကအစဉ်ပြေတာလို့ခေါ်မယ်ဆိုရဲလူဆိုလို့ရှိရင် အဲ့ဒါကြီးရဖို့ဆိုတာဘယ်သူမှအမှမခံနိုင်ဘူးအဲ့ကကြတော့ကိုကိုကိုထွက်ပေါက်ပိတ်အောင်လုပ်လိုက်တယ်လို့ဖြစ်သွားပေါ့နောက်တချို့လူတွေကလည်းလူထွက်ပေါက်လေးတစ်ခုရှိလာတယ်ဆိုရင်တော့မှပဲအဲ့ဒီထွက်ပေါက်ကိုသူကနောက်ကနေလိုက်ပြီးတော့ကိုယ့်ဘာသာကိုပြန်ပိတ်လိုက်တယ်ထွက်ပေါက်လေးတစ်ခုရသွားလို့ရှင်အဲ့ဒါဆိုလို့ရှိရင်ငါကဒီလိုလုပ်ပဲဆိုတော့ဟိုအားကိုလို့ဖြစ်ဖြစ်သွားမှာပေါ့ပေါ့အဲ့ကကြတရားပဲဖြစ်တော့မလဲပေါ့အရာအလုံးကဖြစ်နိုင်ခြင်းနဲ့မဖြစ်နိုင်ခြင်းက 50-50 အနည်းရှိတာပဲဖြစ်နိုင်တာ 50% ရှိသလိုမဖြစ်နိုင်တာ 50% နဲ့ရှိတာပဲပေါ့နော်အဲ့တော့အဲ့ဒါကိုကိုယ့်ဘက်ကနှလုံးသွင်းနိုင်ကြပါတယ်
ဆိုတော့နောက်တစ်ခုကဒီစိတ်ညစ်တယ်ပေါ့နော်စိတ်မချမ်းသာဘူးပြောနေကြတဲ့သူအများကိုကြည့်လို့ရှိရင်ဟိုအဆင်မပြေတဲ့အခြေအနေကြုံနေကြတဲ့သူတွေများပါတယ်ဥမာဒီတမားကြီးမကောင်းလို့အလုပ်အဆင်မပြေလို့အာငွေကြေးအဆင်မပြေလို့စသဖြင့်ပေါ့နော်အဆင်မပြေမှုတွေများတယ်ဆိုတော့အဲ့ဒါတွေအားလုံးကြီးလိုက်တဲ့အခါမှာလည်းဒီငွေကြေးနဲ့ဆက်ဆက်နေတာဟိုတွားတွေ့ရတယ်ပေါ့လေဆိုတော့အဲ့တော့ဒီဟိုပြောရှင်ချင်းကိုဒီငွေပေးပြီးတော့ဝယ်လို့မရဘူးဆိုတော့စကားပုံပြောကြတာရှိတယ်အဲ့ဒါတကယ်မှန်ရလားဆိုပြီးတော့လည်းဟိုမေးခွန်းထုတ်เสียဖြစ်တယ်ပေါ့လေဆိုတော့ဆရာမအနေနဲ့အဲ့ဒါရောဘယ်လိုမျိုးပြောကြလဲရှင
်ပြောရှင်ချင်းကိုငွေပေးပြီးဝယ်လို့မရဘူးဆိုတော့တကယ်ဟုတ်ပါတယ်အရန်ချမ်းသာတဲ့လူတွေလည်းစိတ်ညစ်နေကြတာပါပဲအရန်ချမ်းသာတဲ့လူတွေကအရန်မချမ်းသာတဲ့လူတွေဆိုတော့ပို့ပြီးတော့စိတ်ညစ်ကောင်းမြင်နိုင်မှသိတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကဆုံးရှုံးကြရတဲ့အရန်များတာဟုတ်လူဆိုတာကသုံးချုံတရားတွေများလာလေးလေးပို့ပြီးတော့စိတ်ပူတာလာလေးလေးဖြစ်တာပဲပေါ့နော်အဲ့တော့ပျော်ရွှင်တာကိုငွေနဲ့ဝယ်လို့မရပါဘူးငွေရှိတာကောင်းပါတယ်ငွေရှိလို့ရှိရင်ပျော်အောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်ကျန်းမာအောင်လုပ်လို့ရတဲ့အရာတွေကိုပတ်စံပေးပြီးတော့လိုက်လုပ်လို့ရတယ်ငွေရှိတာကမမပါဘူးဒါပေမဲ့ငွေရှိမှပျော်လို့ရတာလည်းမဟုတ်ပါဘူးပြီးတော့ငွေရှိမှကျန်းမာလို့ရတာလည်းမဟုတ်ပါဘူးငွေရှိလို့ရှိရင်ဥပမာကျမကြီးဗတ်မှာဆိုလို့ရှိရင်လေငွေရှိလို့အစအတော့အကောင်းစားကြီးအရန်စားနိုင်လို့ရှိရင်အစီလေးတောင်ပိုများနိုင်သေးတယ်။အရက်တွေအကောင်းစားတောက်နိုင်နေဆိုပြီးတော့ပိုတောက်ရင်ဒုက္ခတောင်ပိုများနိုင်သေးတယ်။အရာကိုငွေပေးပြီးလုပ်လို့ရတဲ့အရာတွေထက်ကိုကိုယ်စိတ်ကိုယ်ကိုပြင်နိုင်မှုလို့ပါတယ
်။အသိကောင်းပါတယ်ဆရာမအခုလိုပြောသွားတာပေါ့လေဆိုတော့နောက်တစ်ခါဟိုနောက်ဒီမေးချင်တာကဘလောက်ပဲပေါ့နော်ဒီအခက်အခဲတွေကြုံကြုံဒီစိတ်ကိုဒီအပြုတ်သဘောထားပြီးတော့မှခဏတာပဲဖြစ်ဖြစ်ဆရာမပြောခဲ့တယ်လို့ပေါ့နော်ဒီကိုယ့်ရဲ့စိတ်ချမ်းသာမှုစိတ်ပျော်ရွှင်မှုရအောင်လုပ်တာကဒီကျန်းမာရေးအရာရောဘလောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင
်လူတွေအားလုံးမှာဒီစိတ်ဖိစီးမှုဆိုတာတွေအားလုံးကအမှန်ကတော့ကိုယ်ကလုပ်တာကြီးပဲပေါ့နော်ဟုတ်ပါတယ်ဘဝင်းကျင်မှာကိုယ့်ကိုစိတ်ဖိစီးကြရတယ်အများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီစိတ်ဖိစီးမှုကိုကိုယ်ကဘလောက်ယူလိုက်တယ်လဲပေါ့ကိုကအများကြီးယူရင်အများကြီးတယ်မယ်အနည်းလေးယူရင်အနည်းလေးပဲတယ်အများကြီးယူလိုက်တယ်လို့ကဘာဖြစ်လဲဆိုတဲ့အခါကျတော့သူတို့သိပ္ပံပညာမှာအလိုမျိုးစုံအုံနောက်ကိုတတ်မှတ်နေရိုက်ပြီးတော့စန့်ထားတာပေါ့နော်ဘယ်နေရာကဘလို့ဖြစ်နေလဲဆိုတာမျိုးတည်အောင်လုပ်တာပေါ့အဲ့လိုမျိုးပါချွေလဲဆိုတဲ့အခါကျတော့စိတ်ဖိစီးမှုအများများတဲ့လူတွေရဲ့အုံနောက်တချို့အပိုင်းလေးတွေကသေးသွားတယ်အဲ့ဒီသေးသွားတဲ့အပိုင်းလေးကဘာနဲ့ဆိုင်တယ်လဲဆိုတော့ hippocampus လို့ခေါ်တဲ့မှတ်ဉာဏ်နဲ့ဆိုင်တယ်စိတ်ခံစားမှုတွေနဲ့ဆိုင်တယ်အဲ့ဒီနေရာတွေကဘယ်နေရာတွေမှာတည်ရတဲ့လဲဆိုတဲ့အခါကျတော့တမန်ကြလို့ပေါ်တဲ့ဟိုအုံနောက်မှတ်ဉာဏ်ချုပ်ရွေးတဲ့လူတွေမှာတည်ရတယ်အဲ့တော့လူတစ်ယောက်ကစိတ်ပြည့်စုံမှုများလို့ရှိရင်အဲ့ဒီနေရာတွေကခဏသေးသွားတယ်အဲ့ဒီခါကျတော့အဲ့ဒီလူမှာမှတ်ဉာဏ်လည်းကျသွားတယ်ဟိုစိတ်ခံစားမှုတွေပြောင်းပြီးတော့ပို့ပြီးတော့ငိုကျင်တယ်လို့ပို့ပြီးတော့စိတ်ဆင်းရဲလာအဲ့ဒါကြောင့်စိတ်ပြည့်စုံမှုကိုတတ်နိုင်တယ်များပြောင်းယူပါကိုစိတ်ညစ်လက်ဒီပြဿနာဒါကိုစိတ်ညစ်လက်ဒီပြဿနာဒါပဲကြေတနာကိုအပြူသဘောနဲ့ဘယ်လိုရှင်းရမလဲလို့တွေးတာကထိုင်ပြီးစိတ်ညစ်နေတာနဲ့ဟိုစိတ်ပူပြီးတော့ငါဒါလုပ်လဲငါပြမှာမဟုတ်ဟိုကလုပ်လဲဟိုကပြမှာမဟုတ်နဲ့ထိုင်တွေးနေတာနဲ့ဆိုလို့ရှိရင်ထိုင်ရှင်းလိုက်တာကပိုလွယ်တယ
်ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝန်လည်းဖြစ်ဒီစိတ်ကျန်းမာရေးအတွက်အမှုအချက်တွေနဲ့ပြောင်းလဲကုသတဲ့ CBD ကုထုံးကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာဆန္ဒလိုင်းပါရှင် VOA ပရိသတ်တွေအနေနဲ့စိတ်ချမ်းသာမှုတွေစိတ်ပျော်ရွှင်မှုတွေနဲ့နှစ်သက်ကိုကြိုးစိုးဖြတ်သန်းနိုင်ကြဖို့အတွက်ဆုတောင်းပေးပါရှင်
ကျမဆုမြတ်မမမဆုမြတ်မမရှင် VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ31ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးသက်တမ်းရောင်းသတင်းလွှာအစီအစဉ်တို့ကိုမကြိုက်ခင်မှာနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးပါမယ်။မြန်မာရေတရုတ်ဆွတ်ဖက်မှုမှာတရုတ်မုံတီးရေးကိုရှေ့တန်းတင်လို့မရဘူးလို့မြန်မာသူတေသည့်တချို့ကသုံးသပ်ကြတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးတော့နားလည်ဖို့လိုတယ်လို့နိုင်ငံတကာသူတေသည့်တဦးကလည်းထောက်ပြထားပါတယ်။စစ်ကောင်စီဘက်ကလည်းတရုတ်နဲ့လုံခြုံရေးပူးပေါင်းမှုအထိလှုပ်လာရနိုင်ပွဲရှိတယ်လို့နောက်ထပ်နိုင်ငံတကာသူတေသည့်တဦးကလည်းသုံးသပ်လိုက်ပါတယ်။ဒီသတင်းပတ်မေးမြန်းခန်းမှာတော့နှစ်ကုန်အထုအစီအစဉ်ဖြစ်2024ခုနှစ်ထဲမြမပြိပခါမှာတရုတ်ရဲ့ပါဝင်ပတ်သက်မှုကအာဏာသိမ်းစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပုံမိုခြေပြန့်တဲ့ဒီမိုကရေစီတော်လှန်ရေးအင်အားစုတွေချာဘလို့တက်ရောက်မှုတွေရှိခဲ့လေဆိုရနဲ့ရှေ့အလားအလာကိုမြန်မာနဲ့နိုင်ငံတကာသုတေသီတွေကိုမေးမြန်းပြီးကိုငိမ့်ချမ်းအေးကစူးစီးတင်ပြထားပါတယ်ရှင်
2024မြမစေးပရိပခမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုပြန်ကြည့်ရင်နှစ်ဆမှာဟိုက်ကင်ဆွေးနွေးပွဲတွေနဲ့တူရှမ်းမြောက်မှာစစ်ရဲရေးကြိုးစားခဲ့တာကိုတွေ့ရတယ်လို့အခုနှစ်ကုန်ပိုင်းမှာလည်းရှမ်းမြောက်မှာစစ်ရဲရေးတစ်ခေါက်ပြန်ကြိုးစားလာတာကိုတွေ့ရပါတယ်။ဒီဖြစ်ရပ်နှစ်ခုကြားမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကအနည်းအမြဲအလှည့်ပြောင်းနေအများကြီးဖြစ်ခဲ့တယ်လို့အနာသိစစ်ကောင်စီဘက်ကလည်းသူတို့ရဲ့စစ်တိုင်းကြီးနှစ်ခုကိုလက်လွတ်ဆုံးရှုံးရတဲ့အထိစစ်ရေးကပြင်းထန်ခဲ့တာပါ။တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းစစ်ကောင်စီအတွက်ဂျက်တိုက်လေယာဉ်တွေပံ့ပိုးပေးတာကအစနိုင်ငံတိုင်းဝန်ကြီးစစ်မြမပြီးခီးစဉ်ဩဂတ်လမှာဖြစ်လာခဲ့တယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မင်းမင်းအောင်လှိုင်ကလည်းတရုတ်နဲ့မဲခေါင်မြန်ဝမ်ဒေသနိုင်ငံများအစည်းအဝေးတက်ဖို့အကြောင်းပြချက်နဲ့တရုတ်နိုင်ငံကိုဖိတ်ကြားပြီးနိုဘာလာထဲမှာဝန်ကြီးချုပ်အဆင့်ထိတွေ့ဆက်ဆံမှုတွေမြင့်တင်ခဲ့တယ်လို့တခြားဒေသတွေနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းလမ်းပေါက်စေခဲ့ပါတယ်စစ်ကောင်စီဘက်ကလည်းရွေးကောက်ပွဲကိုထွက်ပေါက်ဖြစ်ရှုမြင်ခံရဖို့ကြိုးစားပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးမယ်လို့အချင်းချင်းထုတ်ဖော်အာမခံရရရှိတယ်လို့တရုတ်နိုင်ငံရဲ့ကိုယ်ပိုင်လုံခြုံရေးတပ်တွေခွင့်ပြုလာနိုင်ခြင်းရှိတဲ့ပြင်ဆင်မှုတွေလုပ်ပြခဲ့ရတဲ့အထိဆက်ဆံရေးကိုမြင့်တင်ခဲ့ရပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံဟာအထူးသဖြင့်သူ့နယ်စပ်ကတိုင်းရင်းသားအဖွဲ့တွေကိုဖိအားပေးတာတွေလုပ်ခဲ့ပေမဲ့နှစ်ကုန်ကန်ဒီအဆုံးသတ်မှာတော့စစ်ရေးရေချိန်သိသသာပြောင်းလဲလာလို့တိုင်းရင်းသားအဖွဲ့တချို့နဲ့ညီနိုင်ရတာတွေထိဖြစ်လာတယ်လို့သုံးသပ်ကြတာလည်းရှိပါတယ်2024ခုနှစ်ကိုပြန်ကြည့်ရင်နှစ်ဆကစပြီးနှစ်ကုန်အထိမှာ2023ခုနှစ်အောက်တိုဘာမှာစခဲ့တဲ့ရှမ်းမြောက်ကတိုင်းသားညီနောင်မာမိတ်အဖွဲ့ရဲ့2029စစ်စေရေးကဆက်ပြီးရက်ခတ်နေတာကိုတွေ့ရမှာပါဒီ2029စစ်စေရေးနဲ့တရုတ်ရဲ့အခမ်းကဏ္ဍအပေါ်မှာလည်းမတူညီတဲ့ဆွေးနွေးခြင်းခုံမှုတွေရှိပါတယ်မြန်မာနိုင်ငံရေးနဲ့စီးရေးကျွမ်းကျင်သူဒေါက်တာဆိုင်းကြည်စင်ဆိုးကတော့ဒီ2029စစ်စီရေးကိုယ်တိုင်ကတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နေတယ်လို့ရှုမြင်ပါတယ
်2029 operation ရတယ်တကယ်ဆိုရင်ဒီတရုတ်ရဲ့ green light မပြဘဲနဲ့ကျွန်တော်လုပ်ဖို့အင်မတန်ခက်တယ်အောက်ဆိုဒီ military operation ဖြစ်ဖို့အတွက်လိုအပ်တဲ့ logistics တွေနောက်တခြားအပိုင်းအရာဟာတွေအကုန်လုံးကကျွန်တော်ဒီတရုတ်နဲ့ဒီအထူးသဖြင့် border ကပ်နေတဲ့တရုတ်ရဲ့ဟိုနားလည်မှုဒါမှမဟုတ်ရင်အဲ့လို green light တစ်ခုခုမရဘဲနဲ့လှုပ်ဖို့ခက်တယ်ဆိုရဲဟာဒီအိုင်ရှန်ပြည်ဖက်မှာနေဘူးတဲ့လူတော်တော်များများကချင်ဖက်မှာနေဘူးတဲ့လူတော်တော်များများကျွန်တော်တို့တိကြတယ်ပေါ့နော်ကျွန်တော်တို့
တရုတ်လူလာတဲ့ online link လဲတဲ့ gain တွေချေမုန်းရေးရီမန်းချက်ကိုလည်းတစ်ဆယ်နှစ်ဆက်ခွန်စစ်စင်ရေးကဖြည့်ရှင်းပေးနိုင်ခဲ့လို့ဒါဟာတိုင်းသားအဖွဲ့တွေရဲ့အချိန်ကိုက်ဗျူဟာမြောက်ဆောင်ရွက်ကြမှုဖြစ်လဲပြည်တွင်းပြည်ပလိလာသူအတော်များများကယူဆထားကြပါတယ်ခရီးနာနိုင်ငံ York Tech ဆိုအရှလိလာရေးဌာနကမြန်မာသူတေသည်ကိုထက်မင်းလွင်ကတော့တစ်ဆယ်နှစ်ဆက်ခွန်စစ်စင်ရေးဟာဆက်လာသိမ့်မှုစန့်ကျင်နဲ့တပါးလဲတွဲပြီးပါလာတဲ့လှုပ်ရှားမှုလို့ရှုမြင်ပါတယ
်ပြန်ပြီးတဲ့အခါကျတော့သုံးသက်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေအဲ့တစင်ကကွန်စစ်စင်ရေးမတိုင်ခင်၅လလောက်မှာပဲဒါမြန်မာနိုင်ငံမှာရှိနေတဲ့ထင်ရှားတဲ့သုတေသနအဖွဲ့အစည်းတခုကဒါထုတ်ပြန်တဲ့သူတို့ရဲ့သုတေသနစစ်တမ်းတစ်ဆောင်မှာဆိုလို့ရှိရင်တရုတ်ဟာမူဝါဒအားဖြင့်နော်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဒါသူ့အနေနဲ့ထထတန်တန်သူဆောင်ရွက်နေပြီပေါ့နော် PDF တွေကြီးထွားမလာအောင်နော် EAO တွေရဲ့အပေါ်မှာရှိနေတဲ့သူ့ဩဇာကိုသုံးပြီးတဲ့အခါကျတော့ထိမ့်ချုပ်ထားနိုင်ပြီเนาะကန့်ထားနိုင်ပြီခွေထားနိုင်ပြီတခါပြီးတဲ့အခါကျတော့တရုတ်ရဲ့ဒီစီးပွားရေးစီမံကိန်းကြီးတွေကိုလည်းဒီစစ်ပွဲဖြစ်နေတဲ့တိုက်ပွဲဖြစ်တဲ့လမ်းကြောင်းကနေလွတ်လွတ်ကင်းကင်းထားနိုင်ပြီအဲ့လိုခြေနေကိုရောက်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲလမ်းကြောင်းကိုတင်တဲ့ဟာကိုလောက်တော့မယ်ဆိုပြီးတော့သူရင်သာဆန်ထောက်ပါအဲ့ဒီချိန်ကဒီမူဝါဒ6မှတ်သူများအကြားမှာအာချိနေတဲ့ဒီအာစဉ်းစားချက်ကိုလည်းထင်ဟတယ်လို့ဆိုနိုင်ပါတယ
်တစ်ဖက်မှာလည်းရှမ်းမြောက်တရုတ်နယ်စပ်ကရာဇဝတ်ဂိုင်းတွေအရေးဖြည့်ရှင်းပြီးချိန်မှာတော့တရုတ်နိုင်ငံဟာနယ်စပ်တင်ငင်းနဲ့ဆစ်ဆက်ဆွေးနွေးရေးဘက်ကိုပိုးဦးတည်လာခဲ့တာကလည်းထင်ရှားခဲ့ပါတယ် American ပြည်ထောင်စုငြိမ်းချမ်းရေး InstituteUSIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုသူတေသီဂျေဆင်တာဝါကတော့အဲ့ဒီနောက်ပိုင်းမှာတရုတ်ဟာကြားဖြန့်လိမ်လည်မှုလုပ်ငန်းတွေနှိမ်နှင်းရေးထက်စစ်ကောင်စီမပြိုလဲရေးကိုဦးစားပေးခဲ့တယ်လို့ဆိုပါတယ်စစ်တပ်မပြိုလဲရေးဆိုတာကလည်း2029စစ်စင်ရေးရဲ့အကျိုးဆက်ဖြစ်ပြီးတိုင်းသားဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေရဲ့အားနည်းနေမှုကိုလှစ်ဟာပြလိုက်တာလို့ VOA ကမင်းမြတ်နဲ့လေ့လာသူတွေအားလုံးကသုံးသပ်ကြပါတယ်ဒါကပဲတရုတ်ရဲ့စဉ်စားချက်ကိုပြောင်းစေတယ်လို့သူတည်တည်ဒေါက်တာဆိုင်းဂျီစင်ဆိုကထောက်ပြပါတယ်
။ဟောသူတို့အနေနဲ့ထင်လိုက်တဲ့ဥစ္စာဒီဟာကစစ်တက်ကအဲ့လောက်ထိဟိုပါပေါ့ပျက်စီးသွားပြီးတော့ဒီလောက်ထိဟိုအားအားချိနေနေမယ်လို့သူတို့မထင်နာဘူးလို့အဲကျွန်တော်တို့ယူဆတယ်။အဲ့လိုမျိုးဖြစ်ထားတဲ့အချိန်မှာဒါမဲ့တကယ်တမ်း2029 operation ပြီးသွားတဲ့အချိန်ကျတော့ကျွန်တော်တို့စစ်တက်ကကျွန်တော်တို့ထင်နာသလောက်ဟုတ်မနေဘူးဆိုတဲ့ဟာလည်းကျွန်တော်တို့တော်တော်ပေါ်သွားတယ်ကျွန်တော်အခုတောက်လျှောက်ပေါ်နေရတာလေအဲကိစ္စပေါ်နေတာပေါ့နော်ကျွန်တော်တို့ငွေကသူ့ရဲ့ inflated numbers ရှိရဲအဲသူ့ရဲ့ corruption တွေကြောင့်လို့တော်တော်များဖြစ်နေတဲ့ဟာတွေပြီးရင်သူတို့ရဲ့မှာမိုးရောအရာသူတို့ကြာနေတဲ့ကိစ္စတွေအဲဟာတွေတော်တော်များများကျွန်တော်တို့အခု2029 operation နောက်ပိုင်းမှာတွေးလိုက်ရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့အဲ့ဒါပြန်စိုးရိမ်သွားတာ power vacuum ဖြစ်သွားမဲ့ဥစ္စာကိုပြန်စိုးရိမ်မှာတကယ်လို့ if ဒီဒေါ်လာရင်းအဖွဲ့တွေကနိုင်သွားရင်ဆိုတော့စိုးရိမ်မှုကြီးကသူတို့ဘက်မှာပြန်ရှိသွားပုံရတယ်ရှိသွားတဲ့အတွက်ကြောင့်မလို့အဲ့ဒါကိုပြန် recover လုပ်ဖို့သူတို့ high gain ကြိုးစားတယ်ပြီးရင်အပြည့် yes ဖို့ကြိုးစားတယ
်2023ခုနှစ်အောက်တိုဘာနောက်ပိုင်းပြီးခဲ့တဲ့က14လတာကာလအတွင်းစစ်ကောင်စီဟာစစ်ရေးရရင်းနှင်ငယ်ပြီးအားနည်းလာချက်ကိုတရုတ်နိုင်ငံဟာ2024ခုနှစ်နှစ်စာမှာကလေးကသဘောပေါက်ခဲ့တယ်လို့ USIP ကဂျေဆင်တာဝါကတော့ရှုမြင်ပါတယ
် China tried to push the parties to come to an
တရုတ်နိုင်ငံဘက်ကနှစ်ဖက်သဘောတူညီနိုင်ဖို့ကြိုးပမ်းခဲ့ပြီမယ့်မအောင်မြင်ခဲ့ပါဘူ
း
ချင်းထဲမှာပဲတခြားတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာစစ်တပ်ဘလောက်အားနည်းလာနေတယ်ဆိုတာကိုသတိပြုမိလာကြပါတယ်ကချင်ရခိုင်ချင်းကရင်ပြည်ဒေသတွေမှာခုခံတော်လှန်ရေးလှုပ်ရှားမှုလိုင်းလုံးကြီးတွေစတိုက်မြင့်တက်လာပြီးတော့စစ်ကောင်စီစစ်တပ်ကမြေပြင်မှာပူလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။နောက်ဆုံးမှာတော့မျှော်လင့်ထားသလိုပဲတရုတ်ရဲ့ခိုင်ခင်ဆွေးနွေးပွဲတွေပြတ်သွားပါတယ်။တရုတ်ကသဘောတူညီချက်တစ်ခုခုရနိုင်ဖို့အတင်းကြိုးပမ်းခဲ့ပေမယ့်ဒါကအလုံးမဖြစ်ခဲ့ပါဘူး
။course of leverage to get those parties to come to an agreement.
တရုတ်နိုင်ငံဘက်ကလည်းဆော်ပိုင်းကာလမှာဆက်နောက်သိမ်းမှုနောက်ဆက်တွဲတည်ငြိမ်မှုပြပြသွားတာကိုမလိုလားလို့စစ်ကောင်စီနဲ့ဆက်ဆံရေးမှာအတိုင်းအတာတစ်ခုထိသတိထားပြီးဟန်ချက်ညီတဲ့ထိမ့်ညီမှုတွေလွတ်ဆောင်ခဲ့တာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆံရေးတွေလမ်းဖွင့်ထားတဲ့အထိဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အထူးသဖြင့်စစ်တိုင်းတွေဆုံးရှုံးတဲ့အထိဖြစ်လာချိန်မှာတော့သူ့ရဲ့ဦးစားပေးချက်တွေပြောင်းလဲလာခဲ့တယ်လို့ဒေါက်တာဆိုင်းဂျီစင်ဆိုကရှုမြင်ပါတယ
်အခုအချိန်မှာတော့သူဟာဒီဒေါ်လာရင်းအင်အားဆက်ကြီးသွားမဲ့ဥစ္စာတော့သူစိုးရိမ်နေပုံရတယ်စိုးရိမ်နေရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲဆိုတဲ့ဟာကိုအရန် push လုပ်နေတယ်ပြီးရင်ဒီစစ်တပ်ကိုပြန်ပြီးတော့ဒီ centralize မှာပြန်ထားပြီးတော့သူ့ရဲ့ဒီဒေါ်လာရင်းအစုဖွဲ့တွေကလည်းသူ့ရဲ့တက်ဆိုင်ရာအခုကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကသူ့ရဲ့တက်ဆိုင်ရာဒေတာတွေမှာသူ့နယ်သူပြန်ရပြီးတော့သူ့ရဲ့စီးပွားရေးသူ့ရဲ့အုပ်ချုပ်ခွင့်ရသွားတယ်အထူးသဖြင့်ဘဝပုံစံမျိုးကျွန်တော်တို့ဖြစ်လာမယ်ဆိုရင်ဒီဒေါ်လာရေးအားစုတွေတော့ငြိမ်သွားမှာပဲလို့သူတို့နားလည်ပုံရတယ်အဲ့ပုံစံမျိုးနဲ့သူပြန်ချင်းကပ်နေတယ်လို့ကျွန်တော်တို့မြင်ရတယ်ခင်ဗျာ
စစ်ကောင်စီဟာလာရှိုးကိုလှိမ့်လင်းမြန်မြန်နဲ့လက်လွတ်ခဲ့ရတာကတရုတ်ကိုတုံ့လုံသွားစေတယ်ဆိုတာကိုဂျေဆင်တာဝါကလည်းသဘောတူပါတယ်
basically 35 days northeastern command collapsed
and ဒီကြီးတဲ့အခြေခံချက်ကတော့35ရက်အတွင်းမှာရှေ့မြောက်တိုင်းစစ်တပ်များကြုံကြခဲ့တာပါမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့အပါအဝင်ကာကွယ်ရေးတပ်တွေနဲ့မြောက်ပိုင်းညီနောင်အဖွဲ့တွေကြားအလွန်ခိုင်မာတဲ့မဟာမိတ်တည်ဆောက်နိုင်ခဲ့ပါတယ်ဒီပေါင်းစည်းမှုကိုတရုတ်နိုင်ငံကအတော့ကိုရှင်းရှင်းလင်းလင်းနဲ့မြင်သွားခဲ့ပါတယ်အဲဒီခါမှာမြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်တွေရပ်ဖို့ပြင်းပြင်းထန်ထန်ဖိအားပေးလာပါတယ
်ဩဂတ်လထဲမှာတရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီရဲ့နေပြီးတော့ခီးစင်ဖြစ်လာခဲ့ပြီး Duga Mima Petanago, Pimpa Eansu, Wimasoye, three peach at Bawin. See Tonsi Tamiat Tamakedru. Sikonsi, yes, we cope with Lanjangu. Didarima, don't inari, Lulaware. August Lalaga Sabi, Tioga Sitago. A jingam chum bude at Taintane. Taukam Muri, Domian Lagerelu. Jason Tawaga, Taupiaware.
You know, after going over 3 years,
Donijo Ninsan get beat at Noma, Jumuji Melangu, two towns with the loo, they'll be keys the Hapun Bigabar. Yingam Jumuria dined on a way out, super movie, Lola Lu. Diana Lanaga and Quezi Chogu, Danka Yiju movie, look at one. Diana Puri to the P. MND Boma, Lashu, think it on a democracy Lola, Dolani Azuri, ne, Nisa Kerago, Pibet in a cozy season Alongu, Piatalabar.
အရင်မြစ်တွေမရအောင်လို့နေဇက်ကိုလည်းဖိတ်ပြီးတော့ပြပေးခဲ့ပါတယ်။အကျိုးဆက်ကတော့စက်တင်ဘာလထဲမှာ စကောင်စီနဲ့ညီညာရေးဆွေးနွေးမယ်ဆိုပြီးတော့တီအန်အယ်နဲ့အမ်အန်ဒီအေတို့ကအသေးစိတ်ညင်ညာချက်ထုတ်လာခဲ့ရပါတယ်။အမ်အန်ဒီအေကိုကန့်တက်တီအန်အယ်တောင်းတက်ပြင်ခုချိန်ထိတိုက်ပွဲဖော်ဆောင်နေတဲ့ကချင်လူမျိုးရေးဖွဲ့
Tactically, it seems that China's also more recently.
Nibua, ya, to the Pin, Kiai Boma, Duga, Nenge, Biang, Bulu Labo, Yabio, Simian, Lakan, Dusu, Mugi, Lola, Kia, Biang, Chambi, Nene, Bubio, Pio, Biang, Chinkamu, Lola. Samanitama, Duga, Biang, Chinimu, Chu, Lokang, Lonema.
Don't
have an idea how to work with China.
သူတို့ကတရုတ်နယ်ဘယ်လိုဆက်ဆံရမယ်ဆိုတာမသိသေးပါဘူးပထမတစ်ချက်ပြဿနာကတရုတ်စီကိုသူတို့ပေးဖို့နိုင်ဖို့ကြိုးစားတဲ့အစီအစဉ်တွေကတရုတ်အတွက်လုံးဝအထိပယ်မရှိဖြစ်နေတယ်လို့ထင်ပါတယ်သူတို့ပြောနေတာကငါတို့ကိုအစိုးရတာဝန်ရှိသူဖြစ်ပါလို့အတိအမှန်မပြုတ်တာလဲဆိုတာတွေပါဒါကတရုတ်ပေါ်တိတ်ပြီးထိရောက်မှာမဟုတ်ပါဘူးတရုတ်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC
ကိုအစိုးရတာဝန်ရှိသူသဘောမျိုးအတိအမှန်ပြုတ်ထားပါတယ်တရုတ်နေနဲ့ဒီကိစ္စမှာနှစ်ယောက်ကိုအတိအမှန်ပြုတ်ပေးလို့မရနိုင်ပါဘူးဒီနေထားမှာဆက်နတ်သိမ်းမှုကိုစန့်ချင်တဲ့တော်လိုင်းအင်အားစုတွေနေနဲ့တရုတ်နိုင်ငံပေါ်ဘလို့ချင့်ကြံရမလဲဆိုတဲ့ဘေးကနေထွက်လာပါတယ်ကျွန်တော်အတိအမုန်တီဆလို့မရဒါအချင်းတွေတယ်ဘာလို့တရုတ်မုန်တီဆိုပြီးတော့ကျွန်တော်တရုတ်နိုင်ငံတက်သိမ်းလို့ရတယ ထားရသူတို့ရဲ့စိုးရိမ်မှုတွေရှိတယ်။ဆိုတော့အဲ့သူတို့ရဲ့စိုးရိမ်မှုနားလည်ဖို့အတွက်သူတို့ရဲ့နိုင်ငံရေးဖြစ်တည်မှုကျွန်တော်တို့သိဖို့လိုတယ်။အ
ဲ့ဒီလိုတရုတ်နိုင်ငံရဲ့စိုးရိမ်ချက်တွေကိုတော်လိုင်းအင်အားစုတွေဘက်ကဖြစ်သိမှုစူးစမ်းဖို့လိုတယ်လို့လဲကိုထမင်းလွင်ကရှုမြင်ပါတယ်။ဂျေဆင်တာဝါကတော့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံဖို့တရုတ်ကစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြတ်သားနေတယ်လို့ယူဆပါတယ်။တဖက်မှာလည်းစစ်ကောင်စီကတရုတ်နိုင်ငံရဲ့ဖိအားကိုမလွန်ဆန်နိုင်လို့အခုအခြေအနေထက်ပိုခိုင်မာတဲ့ဆက်ဆံရေးဖြစ်လာအောင်အပေးအယူတွေပိုလုပ်လာရဖို့ရှိတယ်လို့ Jason Tower ကသုံးသပ်ပါတယ်
။ A very weak military has really no alternative.
လုံးဝအားနည်းလာနေတဲ့စစ်တပ်ကတရုတ်ဘက်ကိုအချုပ်အချာအာဏာတချို့ထိပါတဲ့အထိအပေးအယူလုပ်ဖို့ကလွဲပြီးတော့တခြားရွေးချယ်စရာမရှိပါဘူး။ဒါဟာတရုတ်နဲ့ပူးတွဲလုံခြုံရေးကုမ္ပဏီခွင့်ပြုပေးဖို့အထိကြီးမားတဲ့အပေးအယူဖြစ်လာနိုင်ပါတယ်။တရုတ်နိုင်ငံတွက်ကလည်းဒါကကမ္ဘာတဝန်းကသူ့ကျူးစီးပွားတွေကာကွယ်ရေးမှာအရေးပါတဲ့လုံခြုံရေးခြေလှမ်းအစပြုချက်တွေကိုမြန်မာနိုင်ငံမှာစမ်းသပ်နိုင်မယ့်နေရာတစ်ခုဖြစ်လာစေမှာပါ။ဒါဟာတရုတ်ရဲ့ကျူးစီးပွားနဲ့ပိုင်ဆိုင်မှုရင်းမြစ်တွေလုံခြုံရေးအတွက်ချင်းကမှုအစ်စ်ဖြစ်လာနိုင်ပါတယ်။ Lamena Tonasang Hakunima Suyin, Tamu Pubio Mindu Laya Pueshiwa. Tunanga Hamimanang and Dega, Mahavua Chada, Yininunamurine, Josi Waribu, Kaganambu, Nila Tedu Shaku, Josabi, Donjoika Nama, Nila Mununa Pubio Pau
and
Patalan
investments and interests in the country.
Kuchanjan Dure Tonta Kedlobe, Nama Pripkama, Tunanga Pau and Patamuma. အကောင်ချက်နဲ့အကန့်အသတ်တွေရှိနေသလိုပဲမြန်မာနိုင်ငံကစုဖွဲ့တွေကြားမှာလဲတရုတ်နဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေရှိနေပါတယ်သူစီရဲ့စီးရဲ့ချက်တဲ့ကျုံနေရတဲ့အာဏာသိမ်းစစ်ကောင်စီအတွက်လာမယ့်2024ခုနှစ်မှာတော့တရုတ်ကိုအတုံးချအပြုရတဲ့ချိုင်းနာကတ်ကလုံးဖြစ်မလားဆိုတာပေါ့လေလာသူတွေကမေးခွန်းထုတ်လာကြပါတယ်တစ်ဖက်မှာလည်းမြန်မာခုခံတော်လှန်ရေးအင်အားစုအနေနဲ့စုစည်းညီညွတ်မှု တချိန်ထဲမှာပဲတရုတ်နိုင်ငံဟာသူ့ရဲ့ဗျူဟာမြောက်အကျိုးစီးပွားတွေကိုကာကွယ်ဖို့အားနည်းလာနေတဲ့စစ်ကောင်စီနဲ့ဖိအားတွေကိုတံပြန်လာနိုင်စွမ်းရှိနေတဲ့တိုင်းသားအဖွဲ့တွေကြားဟန်ချက်ညီအောင်ထိန်းညှိနိုင်မှုကပိုပြီးခက်ခဲတဲ့အနေအထားတစ်ရက်ကိုရင်ဆိုင်လာဝယ်ရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာကျွန်တော်ကတော့ငြင်းငြိမ်းပါ
အခုတော့စီးပွားရေးအစီအစဉ်ပါရှင်။ရခိုင်ပြည်နယ်ထဲကအဓိကနေဆက်ကုန်သွယ်ရေးမြို့မောင်တော်ကိုအရခတက်တော်အေးအေးကသိမ်းယူပြီးတဲ့နောက်နေဆက်ကုန်သွယ်ရေးပြန်လည်သက်ဝင်လာပါတယ်။စားတောက်ကုန်နဲ့ဆောက်လုပ်ရေးပစ္စည်းအထိဘင်္ဂလားဒေ့ရှ်ဘက်ကတင်သွင်းနေကြပြီးရခိုင်ဘက်ကတော့စံတင်ပို့မှုတချို့ရှိတယ်လို့ဒေတာအတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ပါရှင်။အရခတ်တက်တော်အေအေကဒီဇင်ဘာလအစောပိုင်းမှာမောင်တော်မြို့ကိုသိမ်းပိုက်လိုက်ပြီးနောက်ပိုင်းနေဆက်ကုံတော်ကြီးပြန့်ဖြစ်လာတယ်လို့လုံချုံကြီးအရာအမည်မဖော်လို့တဲ့ဒေသခံက VOA ကိုပြောပါတယ်
အဲပွင့်တာတော့တက်မကြသေးဘူးကမှပွင့်ထားတာတော့ကမှရပောင်း20 30လောက်ခလားလောက်ရှိမှာပေါ့ကျန်လုံးလိုက်ပြီဆိုတာကတော့အများဖြင့်တော့မလုံးနိုင်ဘူးပေါ့နော်20 30ရာခိုင်နှုန်းလောက်ပဲလုံးနေတာပေါ့
စစ်တမ်းတင်မောင်တော်မှာလာမဲ့ဇန်နဝါရီလကနေဖေဖော်ဝါရီလအတွင်းနေရပြန်လည်ချထားရေးအစီအစဉ်နဲ့ကိုအိုကိုအိမ်ကိုပြန်နိုင်တော့မယ်လို့လဲစစ်ဆောင်တွေကမျှော်လင့်နေကြပါတယ်
။ကိုအိမ်ကိုတော့ပြန်လို့မရသေးဘူးတော်တော်လည်းထက်တော်ကနေပြီးတော့လေအဲဇန်နဝါရီလကစားပြီးတော့ဖေဖော်ဝါရီလနောက်ဆုံးကိုတားပြီးတော့လည်းရပောင်းချက်ဆက်အတွင်းတော့လုံးမလုံးဖြစ်ထားပါတယ်။ကျန်လေနေရချားထားတဲ့ကိစ္စတွေကိုအခေါ်အတွက်ပေါ်ဆောင်လုံးပြီးမှပြောထားပါတယ်နော်။ဟိုကဇန်နဝါရီလကဇန်နဝါရီထရေကနေပြီးတော့စပြီးတော့ဖေဖော်ဝါရီလနောက်ဆုံးထိပေါ့နော်။အမေကန်ချက်တော့ရှိပါတယ်သို့တော်လည်းလေးချောင်းအင်တွေကိုတော့ကြောက်ရမှာပေါ့ကျွန်တော်မလားတတိထားရမှာပေါ့။ဆက်တော့ဘက်ကတော့ကိုယ်နေရာကိုကိုယ်ပြန်လို့ရမယ်ဆိုတော့တော့အမေကန်ပြတာပါတယ်။
ဒါပေမဲ့လမ်းနဲ့ချီတိုက်ပွဲတွေအတွင်းမြင်းမြုံမိုင်းအုံပြုမှုတွေချောက်မြေရင်ပြောင်းချိန်မှာမြင်းမြုံမိုင်းအန်တီရဲကိုစိုးရိမ်နေကြရပါတယ်။တိုက်ပွဲတွေချောက်မောင်တော်မြို့ထဲမှာအပြက်စီးများသလိုလေးချောင်းတိုက်ခတ်မှုဒဏ်သင့်တဲ့ကြီးရွာတွေမှာလည်းအပြက်စီးများတဲ့အကြောင်းဒေသခံတို့ကပြောပါတယ်။လက်တလောဆစ်ဆောင်နေရသူက VOA ကိုအခုလိုပြောပြပါတယ်
။တို့တော့ဒီမှာတော့ပြန်လည်နေရချတာတဲ့လုံးဝစဉ်တော့မလိုရသေးဘူးလေ။တော့နောက်ပိုင်းတိုင်းကျွန်တော်တို့ကထဲရောက်လာရင်ရောက်သွားရင်တော့အဲ့ဘက်မှာတော့မြေမြုံမွန်းအန်တဲတို့ရှိမှာပေါ့။ဘာကြောင့်လဲဆိုတော့ဒီဘက်မှာစကားစကားနေပြီးတော့နေရယူထားတဲ့နေရာတွေအများကြီးရှိရလဲ။အများကြီးပဲဒီဘက်မှာတွင်ရတာလူတွေတော့အများကြီးရှိပါတယ်ဗျ။တိုးတော့လည်းကျွန်တော်ခံခွန်းလို့ပေါ့ကျွန်တော်ဘက်မှာတော့မကြခဲ့ဘူးတခြားရွာတွေမှာတော့ကြားခဲ့ပါတယ်။ပါဝါရှောင်းတို့ခင်ရှောင်းတို့နောက်ပြီးတော့ခန်းကြီးတို့လင်းမိုင်တို့အဲ့ဒီလိုအဖက်မှာတော့ကြားခဲ့ပါတယ်။သူလေကျောင်းတွေကျောင်းလေကနေပြီးတော့ဘုံချက်လို့လေလူတည်တာလည်းရှိပါတယ်ဗျ။အခုတော့ကျွန်တော်တို့လုံပါတော့ဆေးချင်းတော့ဆိုနေတိုင်လို့ရပါတယ်
။ဒါပေမဲ့ဆစ်ဆောင်စခန်းတွေမှာခိုးလုံနေကြသူတွေကတော့နေရာရင်းပြန်နိုင်ရေးအတွက်ပြင်ဆင်နေကြပါတယ်။ပျက်စီးသွားတဲ့အိုးအိမ်အချိန်ကအဆောင်တွေပြန်လည်တည်ဆောက်ရေးအတွက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကဆောက်လုပ်ရေးပစ္စည်းတွေတင်သွင်းဝယ်ယူခွင့်အပေါ်မှာမူတည်မှာဖြစ်တယ်လို့လည်းမောင်တော်မျိုးကန်ကသုံးသပ်ပါတယ
်။အင်းဒီပစ္စည်းတွေတော့အများကြီးပဲမှာလို့မောင်တော်မျိုးအပေါ်မှာဆိုရင်တော့အများကြီးပစ္စည်းခဲ့ပါတယ်ဗျ။ပုံမှန်အတိုင်းပြဖို့ထောက်ထားရှင်းတဲ့နဲ့ကြာမှာပေါ့။အနည်းဆုံး6လ9လရှိလောက်တော့ကြာမှာပေါ့။ဘာကြောင့်လဲဆိုတော့ဟင်ပါကနေပြီးတော့ PC တွေပါတယ်ပြင်ဆင်လို့မရဘူးဆိုရင်တော့လည်းခက်မှာပေါ့။စင်ကုန်မှုတော့ရှိလာမှာပေါ့။
တရားဝင်နေဆက်ကုံသွေးရေဖြစ်ထွန်းစဉ်ကတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရေရွက်ပစ္စည်းအဓိကတင်ပို့ခဲ့တာပါဒါပေမဲ့အခုချိန်မှာတော့နိုင်ငံတဝန်တိုက်ပွဲတွေကြောင့်ပြည်မနဲ့ရခိုင်ချကုံသွေးရေအလုံးပြတ်တောက်ဖြတ်ထောက်ခံထားရချိန်မှာတော့ဘင်္ဂလားဒေ့ရှ်အိန္ဒိယနယ်စပ်တို့ကနေရခိုင်ပြည်နယ်တွေကိုပြည်သူချင်းတပိုင်းတစ်နိုင်ကုံသွေးမှုကတိုးလာနေပါတယ်မောင်နှံဒေသခံစစ်ဆောင်ကလက်ရှိနယ်စပ်ကုံသွေးရေအခြေအနေကို VOA ကိုအခုလိုပြောပြပါတယ်
မတော်တည်တဲ့ခုမှာတော့မရဘူးလေဘင်္ဂလားကနေပြီးတော့ဖွင့်တယ်လေကွန်တွေတော့ဆော့ဆော့မမတော့ရှိပါတယ်ဘယ်ကနေဘင်္ဂလားကနေပြီးတော့ဝင်တာပေါ့နော်အနည်းနဲ့မြလူထယောက်ကနေပြီးတော့ဟိုဟာကျွတ်သွန်းငါးအေးဆိုပြီးတော့ငါးအေးစအဲ့လိုလိုပဲသွန်းတာအများတော့မသွန်းလို့မရဘူးနော်အော်နောက်ပြီးတော့ကြောက်ထော်ဘက်ကနေပြီးတော့ဒီဘက်ကိုရောက်လာတာပစ္စည်းလေးရှိပါတယ်နောက်ဟင်းသွင်းရတော့ဒီဘက်မှာတော့ဖောက်ပါရဲ့ဗျဒီမှာတော့ဟင်းသွင်းရတဲ့ရနေပါတယ်ကွန်တို့ရခိုင်ဘက်ကဖို့လာတော့ဆန်တမျိုးတွေပဲရှိတာအဲ့ဒီဘက်ကပြန်တွင်းနေတဲ့ပစ္စည်းတွေကြတော့ဟိုဟာလေအဲဘီလီမဲပါတယ်ဘီလီမဲရဲ့နောက်တစ်ခုကဆရာဝင်ဝင်တာတော့ဘီလီမဲတမျိုးတွေပဲဝင်တာပေါ့နော်တခြားစားသုံးခုပစ္စည်းတွေကြတော့ပီတူလူတူကနေပြီးတော့အဲတခြားလည်းကနေပြီးတော့ပြင်တာပေါ့ဒီခါလုံလုံမှုရှိတာကဆန်တမျိုးတွေပဲရှိတယ်ပေါ့နော်ဆန်ကြတော့ဈေးလေးထန်ပါတယ်အဆန်တဲ့ကိုကြိုက်ဟိုဟာလေမြမငွေကျဟိုဟာပေါ့လေရှိတော့ပေါ့နော်ရှိတော့တခြားတခြားကွန်ပစ္စည်းတွေကြတော့နည်းနည်းဈေးကြီးပါတယ်ဗျဟိုဟာစီတွေပါတယ်ဆိုရင်တော့တစ်လီတာကို1,200ပေါ့နော်အဲတခြားပစ္စည်းတွေဆိုတော့ဈေးကြီးပါတယ်ဆန်တစ်ခုတော့ထန်ပါတယ်ကျတော့ကြတော့ကျတော့အနည်းဆိုရင်တော့1,000 ဝါ 1,800 1,900 အဲ့လောက်ကြမှာပဲရှိတယ်နော်ကျတော့ view ရှာတော့3,000လေးပဲလောက်ရှိသေးတယ်တပိတာပေါ့နော
်အရိကတက်တော် AA ကရခိုင်ပြည်နယ်ရင်းဒေသအများစုကိုထိန်းချုပ်လာနိုင်ခဲ့ပြီးနောက်မှာတော့ဒေသရင်းလမ်းပတ်ဆက်သွယ်ပြန်ပွင့်လာပါတယ်ဒါပေမဲ့ဒေသတွင်းတိုက်ခိုက်မှုတချို့ဆက်ပြီးရှိနေတာကြောင့်လမ်းပန်းဆက်သွယ်ရေးကအပြည့်အဝစိတ်ချလုံခြုံမှုမရှိသေးတဲ့အနေအထားလို့လဲမောင်တော်ဒေသခံက VOA ကိုပြောပါတယ်ရှင
်။အဲလမ်းတော့ဖွင့်ထားပါတယ်။ဘူတီတုံတီတိုယူသွားလို့ရတယ်။မောင်တော်မြောက်ပိုင်းတောင်ပိုင်းနဲ့ဖက်စလုံးသွားလို့ရတယ်။သို့တော်လည်းလုံခြုံရရပါတော့လုံခြုံရရခုမှအတိတ်တည်းအနေနဲ့လည်းမဲ့တစ်ခုတစ်ခုတော့ယူရပါလေအခုမှအနေနဲ့ပြောရင်တော့ခကြီးလာလာကွန်ဟိုပါလေခကြီးလာကွန်တော့ခွင့်ရှာပါနော်တော့ခွင့်ကြလို့ဆိုရင်တော့လို့ရပါတယ်လဲလဲလဲလဲသွားလာလို့တော့ရပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဒီသတင်းပတ်သက်တမ်းရောက်သတင်းလွှာအစီအစဉ်မှာတော့အခုကုန်ဆုံးတော့မယ့်2024ခုနှစ်အတွင်းဂီတလောကကထူးခြားတဲ့ဖြစ်ရပ်တချို့ကိုပြောပြသွားမှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့နှစ်ပေါင်းအတော်ကြာနားထတဲ့ Oasis အဖွဲ့ဖျော်ဖြေပွဲပြန်ဆက်တင်မယ်ဆိုတဲ့သတင်းကြောင့်လက်မှတ်ဝိုင်းဝဲချရာကနေပြဿနာတွေအတော်တက်သွားခဲ့တာအပါအဝင်2024အနောက်တိုင်းဂီတလောကကသတင်းတချို့ကိုပြောပြသွားမှာပါ။မအေးတန်နာကျော်တင်ဆက်ထားပါတယ်ရှင်။
ဒီနေ့ကျမတေးလက်ဆွေရဲ့ဗီယက်နာပြောပြပွဲတိုက်ခိုက်ဖို့ကြံစီမအောင်မြင်ခဲ့ပဲနဲ့ဒါမဲ့ပွဲကိုတော့ရုတ်သိမ်းလိုက်ရပြီးတော့ဗြိတိန်နိုင်ငံမှာတော့ Oasis အဖွဲ့ပြင်ပြီးတော့စုဖွဲ့ပြီးတော့ဖျော်ဖြေမယ်ဆိုတဲ့ကြေညာချက်တွေကဂီတလောကသတင်းကောင်းစင်တွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဘက်ကတေးလက်ဆွေသတင်းတွေကိုပြောပြပြီးတော့ဒီတစ်ခေါက်တော့ကျန်တဲ့ဒီတစ်နှစ်အတွင်းအမှုပညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။2015နှစ်ကြာမှာ Oasis အဖွဲ့ပြန်လည်စုစည်းဖို့ကြေညာခဲ့ပြီးတော့ Oasis ညီကို Noel Gallagher နဲ့ Liam Gallagher တို့က2025မှာဖျော်ဖြေပွဲတွေကျင်းပသွားမယ်ဆိုတဲ့သတင်းကြောင့်သူတို့အဖွဲ့ရဲ့ website ကိုလူတွေလာကြည့်ကြတာများပြီးတော့ web စာမျက်နှာဖွင့်မရတော့ဘဲနဲ့ရပ်သွားတဲ့အထိဖြစ်ခဲ့ရပါတယ်။ Hotel ဈေးနှုန်းတွေလည်းတက်သွားခဲ့တာပါ။လက်မှတ်တွေစပြီးတော့ရောင်းပေးတော့လေပြည်သက်ထောင်ပေါင်းများစွာ online ကနေပြီးတော့나이အတော်ကြာစောင့်ပြီးတော့ဝယ်ကြလို့ဝယ်ခြင်းသူများလေးဈေးမြင့်လေးဖြစ်တယ်ဒါနဲ့မဲ့ဈေးနှုန်းတက်မှတ်တဲ့စနစ်အရဈေးတွေမြင့်တက်သွားခဲ့ပါတယ်လက်မဲ့ဝယ်ဖို့ online မှာ3နာရီလောက်တန်းစီနေခဲ့ရတဲ့သူတွေလက်မဲ့ကြော်ညာဈေးနှုန်းစာလင်ပေါင်148ပေါင်50 bands နဲ့ဝယ်ဖို့လုပ်ပေမဲ့တကယ်ဝယ်လို့ရတဲ့အချိန်မှာလက်မဲ့ဈေးကနှစ်ဆကျော်များပြီးတော့355ပေါင်ကျော်ပေးခဲ့ရပါ UK ဈေးကွက်ပြိုင်ဆိုင်မှုစောင့်ကြည့်ရေးအဖွဲ့ CMA ကစက်တင်ဘာလမှာဖျော်ရွေးပွဲလက်မဲ့ရောင်းချမှုနဲ့ dynamic ဈေးနှုန်းတက်မှတ်မှုတွေပေါ်မှာစုံစမ်းစစ်ဆေးမှုစတင်ခဲ့ပါတယ်လက်မဲ့ရောင်းချပေးတဲ့ ticket master ကစားသုံးသူများအကာအကွယ်ပေးရင်ဥတွေကိုချုပ်ဖောက်သလားဆိုတာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတော့တခြားပါဝင်ပတ်သက်သူတွေရှိမရှိကြည့်မယ်လို့ဆိုပါတယ် Britain အစိုးရကလည်းတရားဝင် website ပေါ်မှာရောင်းနေတဲ့လက်မှတ်ကဝယ်လိုအားများလာတဲ့အခါမှာလက်မှတ်ဈေးနှုန်းတွေမြင့်တက်သွားတာစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ် OECD ပြည်သက်တွေကတော့ November လမီးပုံပွဲမှာ ticket master ပုံရုပ်ပြောင်ကြီးလုပ်ပြီးမီးရှို့ခဲ့ပါတယ်အတန်အားထူးကောင်းတဲ့ကဘာကျော်အဆိုတော့နောက်တူးဖြစ်တဲ့ Celine Dion ကတော့သူ့ရဲ့ဘဝတစ်ခုလုံးဂျွန်ထိုးမောက်ကုံပြောင်းလဲသွားစေတဲ့ယောဂါဆိုကြီးရခဲ့ပြီးတော့ဒီယောဂါနဲ့ရုန်းကန်နေရတဲ့ပုံကိုအတိုင်းသားတင်ပြထားတယ်။မှတ်တမ်းရုပ်ရှင် I am Celine Dion ကိုဇွန်လမှာစတင်ပြတာတော့သူ့ရဲ့ရုပ်ရှင်သူပြန်ကြည့်ပြီးတော့ Celine Dion တော်တော်စိတ်ထိခိုက်ခဲ့တာတွေ့ရပါတယ်
။ I cannot believe how fortunate I am to have my fans.
ကနေဒါနိုင်ငံကဂီတအကျော်မှာ Celine Dion ကအကျော်လိုက်တဲ့ဝေနာဆိုးကိုခံစားနေရပြီးတော့ကြွက်သားတွေပြင်းပြင်းထန်ထန်ကြုံနာဆန်နာဖြစ်စီတယ်။ဒီအုံနောက်နဲ့အာယုံကြောဆိုင်ရာရှားပါးကြွက်သားယောဂါ Stiff Person Syndrome ဖြစ်နေတယ်လို့2022ခုနှစ်မှာကြေညာခဲ့တာပါ။အဲ့လိုဖြစ်ပြီးတော့သူ့ရဲ့ Courage Walter ဥရောပဖျော်ဖြေပွဲကိုရပ်လိုက်ရပါတယ်။ Celine Dion ကဇူလိုင်လတုန်းကတော့ပြင်သစ်နိုင်ငံ Paris Olympic ဖွင့်ပွဲအခမ်းအနားအဆုံးသတ်မှာအဲ့ဒီပြည့်ရဲ့ကနဝင်တချင်းတပုံးနဲ့အစင်းမြင့်ပေါ်ပြန်ပြောရောက်လာခဲ့ပါတယ်။ American အဆိုတော့တချင်းရေးဆရာနဲ့ဆန်နီယာဆရာဖြစ်တဲ့ Billy Joe က Stand the Lights Back On ဆိုတဲ့18နှစ်အတွင်းမှာသူ့ရဲ့ပထမဆုံးတချင်းတစ်ခု February လမှာထုတ်လိုက်ပါတယ်။ Grammy ဂီတဆုရှင် Billy Joe ရဲ့ဒီအချစ်တချင်းတစ်က2009ခုနှစ်မှာထွက်တဲ့ All My Life နောက်တော့အဲ့ဒီနှစ်ကုန်ပိုင်းမှာထွက်တဲ့Castillon နဲ့တွဲဖက်ပြီးဆိုထားတဲ့ Christmas in Fallujah တချင်းနေနောက်မှာပထမအဦးဆုံးပြန်ထွက်တဲ့တချင်းတစ်ဖြစ်ပါတယ်။သူရဲ့73ချက်မြောက်နဲ့နောက်ဆုံးဖြစ်တဲ့ Studio Tale Album Fantasies and Delusions ကတော့2000ခုနှစ်မှာထွက်ခဲ့တာပါ။ Piano Man Up Down ရဲ့ဒီလိုတချင်းတွေနဲ့အထူးကြော်ကြားတဲ့ Billy Joe က2014ခုနှစ်ကစပြီးတော့ New York မြို့ Madison Square ဥယျာဉ်မှာလာစဉ်ဖျော်ဖြေပြီးတော့စံချိန်တင်ထားတာကိုလည်းဒီနှစ်2024ဇူလိုင်လမှာရန်နာလိုက်ပြီးဖြစ်ပါလိမ့်ရှင
်။တရင်ပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ email လိပ်စာ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုးဆိုပါတယ်ရှင်။အခုတော့သတင်းအကြီးအကျယ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုက်တန်ကယူကရိန်းကိုဒေါ်လာ1ဘီလီယံခွဲနီးပါးတန်ဖိုးရှိလက်နက်တွေပို့ပေးမယ်လို့တင်းတင်းလာနေကပြောဆိုလိုက်သလိုပဲဗန်နာယီဝန်ကြီးဂျင်းနဲ့ယဲလင်ကလည်းယူကရိန်းကိုစီးပွားရေးအကူအညီအမေရိကန်ဒေါ်လာ 3.4 ဘီလီယံပေးမယ်လို့တင်းတင်းလာနေမှာပဲညင်ညာလိုက်ပါတယ်။ရုရှားရဲ့အဓိကမဟာမိတ်ဘာရှားလ်အယ်အာဆတ်ကိုဖြုတ်ချလိုက်တဲ့ဆီးရီးယားအာဏာပိုင်အသစ်တွေကိုထောက်ခံဖို့ယူကရိန်းကဂရိကဝတ်ပြုလိုက်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုရောက်နေတဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့ဆီးရီးယားတပုံကောင်းဆောင်တို့တနင်္လာနေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရအနေနဲ့မြန်မာစစ်ကောင်စီနဲ့ရောအရခတ်တပ်တော် AA နဲ့ပါထိတွေ့ဆက်ဆံမှုရှိတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဌာနအကြံပေးအငိမ့်စာဒုတိယဗိုလ်ချုပ်ကြီးဂျဟန်ကာအလန်ချောင်းဒရီကဘင်္ဂလားဒေ့ရှ်အရှိတောင်ပိုင်းနေဆက်ခီးမှာသတင်းတောက်တွေကိုပြောဆိုတဲ့အကြောင်း Telegraph India သတင်းကဖော်ပြပါတယ်ကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးအတွက်ဆောင်ရွက်ခဲ့မှုတွေအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကခုံပြူလိုက်ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ကံပဲဖြစ်ပါတယ်ရှင်။အားလုံးကိုကျေးဇူးတင်ပါတယ်။